Welcome to the Voice of America in Burmese.
Minglan nya jama tora simak nya. Oi mala nasen ne ye inga ne nya ba view myo ma ba season ne ko American pi taung su Washington DC myo ro ga ni dai ya sat tin thol lun pe ni ba bi. Myama sanaw chin nya 9 nai ga ni 10 nai ti thol lun pe ni le season ko ro line no meter 30 ne line no meter 51 ne line line meter 100 90 ro ga ni dai ya na sin nai ja da lo. VOA myama ba ye Facebook ne YouTube sa myan na ro ga ni le dai ya na sin lo ya nai ja ba khne.
ဒီကနေ့ညမှာအစီအစဉ်မှုဖြစ်တဲ့ကျွန်တော်ဇော်ဝင်လိုင်ကဆောင်ရွက်ပေးသွားမှာဖြစ်ပါတယ်။အနည်းခတ်သိခင်းညပါစေကျွန်တော်တမောင်သားမှာဒီကနေ့ထိတ်ကိုရောက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးခြင်းပါတယ်။တောင်အရှပင်လယ်ပအဝင်ပင်လယ်ရေကြောင်းဒေသစောင့်ကြည့်ရဲကဲဆက်ကူညီရေးနဲ့တရားမဝင်ငါးဖန်လုပ်ငန်းတွေကိုအရေးယူဖို့အတွက်ဖိလစ်ပိုင်ပင်လယ်ရေကြောင်းအနာပိုင်ဖွဲ့စည်း ဝင်ကြီးများအစည်းအဝေးပြင်ပပေးပန်းမှာအင်္ဂါနေ့ကတီးခြားတွေ့ဆုံဆွေးနွေးခဲ့ကြပြီးတိုးတက်မှုတွေရှိခဲ့တယ်လို့နှစ်ဖက်တာဝန်ရှိသူတွေကပြောကြားပါတယ်။စစ်ကောင်စီတာဝန်ရှိသူတွေနဲ့ဘဏ်လုပ်ငန်းရှင်တွေကိုဩစတြေးလျအစိုးရကအရေးယူတာခန့်တင်တယ်လို့ဒေါက်ဆန်းစုကြည်ရဲ့စီးပွားရေးကြံပေးပညာရှင်ရှောင်းတာနယ်ကပြောလိုက်တဲ့သတင်းတွေနဲ့တခြားမြန်မာကမ္ဘာသတင်းတွေကိုကိုစောမိုးကျော်နဲ့တင်ပြပေးကြမှာပါကိုစောဝန်နဲ့
ဟုတ်ကဲ့ပါခင်ဗျာသတင်းတွေနားဆင်ပြီးနားဆင်ကြရမယ့်သတင်းပေးပို့ချက်တွေထဲမှာတော့
ဘဝတိကလည်းကလည်း ready လို့ပုံစံမျိုးပေါ့နော်ကြွားရီမှာလည်းလည်းနဲ့ကြီးစင်လာတဲ့နေရာတော့ပြန်နဲ့နဲ့ဆက်ပြီးတော့ဖြစ်နေတဲ့အကောင်ကြားတော့အဲ့စသီပီတွေကလေ
မနေ့ကတောင်ကလေးကြေးရွာရဲစခန်းဝင်စီခံပြီးတော့စစ်တပ်ရဲ့တံပြန်ထိုးစစ်တွေကြောင့်ဒေသခံတွေကြောက်လန့်နေကြရတဲ့နောက်ဆက်တွဲအခြေအနေတွေကိုသတင်းပေးပို့တဲ့အခါမှာအပြည့်အစုံကိုနားဆင်ရပါမယ်။အဲ့နောက်မှာတော့ညောင်လေးပင်မှာတိုက်ပွဲတွေပြင်းထန်နေတာကြောင့်စစ်ပေးရှောင်နေကြတဲ့ဒေသခံအရေးအတွက်တွေထပ်တိုးလာနေတဲ့အကြောင်းကင်းပြင်းနယ်အတွင်းစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်နေတဲ့သတင်းချမ်းမြတာစီကနေအိမ်တွေဖျက်သိမ်းခံရတဲ့အကြောင်းနဲ့လူငင်းချမ်းသာကွက်နဲ့ပြန်လွတ်လာတဲ့ရခိုင်လက်နက်ကိုင်အဖွဲ့ဝင်တွေအဆက်အသွယ်မရသေးတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်။နောက်ပိုင်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတဲ့အခါမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်စာဗီဒီယိုသတင်းတွေနဲ့မညညလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်တွေကိုနားဆင်ကြရမှာပါ။ဒါရီမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့ကိုဇော်မိုးကျော်တို့ကတင်ပြပေးကြမှာပါခင်ဗျာ
။အမေရိကန်ဒုတိယသမ္မတကေဗလာဟဲရစ်စ်အတောင်အာရှပင်လယ်ဒေသအစိုးရဖြစ်တဲ့ဖိလစ်ပိုင်မြောက်ပိုင်းကျွန်းစုဒေသကိုဒီနေ့တွားရောက်ခဲ့ပါတယ်။အဲဒီနေရာမှာတရုတ်နဲ့ဖိလစ်ပိုင်တို့ဟာဒေသတွင်းရေပိုင်တင်းနဲ့တင်းမာမှုရှိနေပါတယ်။လွတ်လပ်စွာရေကြောင်းသွားလာခွင့်ကိုအမေရိကန်ဘက်ကလိုလားတယ်ဆိုတာနဲ့ဒေသတွင်းမှာအမိတ်တွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ထောက်ခံပံ့ပိုးမယ်ဆိုတာကိုပြသဖို့အတွက်အမေရိကန်ဒုတိယသမ္မတကဒီနေရာကိုတွားခဲ့တာပါ။တောင်အရှပင်လယ်ပအဝင်ပင်လယ်ရေကြောင်းဒေသစောင့်ကြည့်ကဲဆက်ကူညီရေးနဲ့တရားမဝင်ငါးဖမ်းလုပ်ငန်းတွေကိုအရေးယူဖို့အတွက်ဖိလစ်ပိုင်ပြည်ကြောင်းပင်လယ်ရေကြောင်းအာဏာပိုင်အဖွဲ့အစည်းတွေကိုနောက်ထပ်ဒေါ်လာ 9.5 သန်းထောက်ပံ့ကူညီမယ်လို့ဒုတိယသမ္မတ Harris ကကြေညာခဲ့ပါတယ်။ပင်လယ်ရေကြောင်းဘေးကင်းလုံခြုံရေးအတွက်ရေရင်များထိ ंछ ုပ်ရေးစနစ်မုံမှန်ပြင်ဆင်ဖို့ဖိလစ်ပိုင်ကမ်းရိုးတန်းစောင့်တပ်ကိုလည်းနောက်ထပ်အကူအညီတွေပေးသွားဖို့ရှိပါတယ်။လောလောဆယ်တော့အမေရိကန်၊အိန္ဒိယ၊ဂျပန်၊ဩစတြေးလျတို့ပါဝင်တဲ့လေးဖွဲ့ဆိုင်လုံခြုံရေးအဖွဲ့ရဲ့အစီအစဉ်နဲ့ပင်လယ်ပြင်တွင်တရားမဝင်လှုပ်ရှားမှုတွေကိုစုံစမ်းထောက်လိုင်းနိုင်ရေးအတွက်ဖိလစ်ပိုင်ကအကူအညီတွေရရှိထားပါတယ်။
အမေရိကန်ကာကွယ်ရေးဝင်ကြီး Lloyd Austin နဲ့တရုတ်ကာကွယ်ရေးဝင်ကြီး Wee Fan တို့အူကမ်ဘောဒီးယားနိုင်ငံ Siem Reap မှာပြုလုပ်နေတဲ့ကာကွယ်ရေးဝင်ကြီးများအစည်းအဝေးပြင်ပမှာအင်ကာနေကတီးခြားတွေ့ဆုံဆွေးနွေးခဲ့ပြီးတိုးတက်မှုတွေရှိခဲ့တယ်လို့နှစ်ဖက်တာဝန်ရှိသူတွေကထုတ်ပေါ်ပြောဆိုပါတယ်။ထိုင်ဝမ်အရေးအပါအဝင်လုံခြုံရေးနဲ့လူ့အခွင့်အရေးကိစ္စတွေကိုဆွေးနွေးခဲ့ကြပြီးနှစ်နိုင်ငံရပ်တည်ချက်တွေကိုအလျှော့ပေးစရာမလိုပဲတိုးတက်မှုတွေရှိခဲ့တယ်လို့ဆိုပါတယ်။နှစ်နိုင်ငံဆက်ဆံရေးမှာပြိုင်ဆိုင်မှုတွေဆက်ရှိနေမှာဖြစ်ပြီးဒီပြိုင်ဆိုင်မှုတွေကိုပဋိပက္ခအသွင်မရောက်ရှိအောင်နှစ်နိုင်ငံအတူတကွလှုပ်ဆောင်ကြဖို့သဘောတူခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနအကြီးတန်းအရာချီတဦးကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။နှစ်နိုင်ငံစစ်ပတ်တာဝန်ရှိသူတွေတွေ့ဆုံဆွေးနွေးရေးလမ်းကြောင်းကိုပြန်လည်ဖွင့်လှစ်ဖို့နဲ့တာဝန်ယူမှုရှိတဲ့ပြိုင်ဆိုင်မှုဖြစ်အောင်လှုပ်ဆောင်မယ့်နည်းလမ်းတွေကိုရှာဖွေဖို့ကာကွယ်ရေးဝန်ကြီးအော့စတင်ကဆွေးနွေးခဲ့တယ်လို့လည်းအမေရိကန်အရာရှိကပြောပါတယ်။တရုတ်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကလည်းကာကွယ်ရေးဝန်ကြီးနှစ်ဦးရဲ့ဆွေးနွေးပွဲဟာယူတာလေးနဲ့မှုရှိသလိုအပြုသဘောဆောင်ပြီးလက်တွေ့ကျတယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာ
။တချင်းပြည်ပတ်တိုင်းတဲ့ဒုံးကျည်စံသက်ခရနဲ့ပတ်သက်ပြီးမြောက်ကိုရီးယားကိုကုလသမဂ္ဂလုံခြုံရေးကောင်စီကရှုတ်ချတဲ့ကြေညာချက်ထုတ်နိုင်အောင်အမေရိကန်ကစူးစမ်းနေပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါသောမတ်စ်ဂရင်းဖီးက
So Bujan and Padabi Akulu Pyogare.
This was DPRK's eighth intercontinental ballistic missile launch this year. Compared with the total number of
ထောင်းနှစ်နှစ်မတိုင်မီကပြစ်ခတ်ခဲ့တဲ့အချိန်စုစုပေါင်းနဲ့နိုင်ရှင်ရင်ဒါဟာမြောက်ကိုရီးယားရဲ့ရှစ်ချိန်မြောက်တိုက်ချင်းပြပဒိန်းတာဒုံကျည်ကိုဒီနေ့မှာပြစ်ခတ်ခဲ့တာဖြစ်ပါတယ်ဒါဟာနိုင်ငံတကာညီညာရေးနဲ့လုံခြုံရေးကိုအပြတ်ချင်းချောက်လိုက်တာဖြစ်သလိုပဋိပက္ခကိုအချိန်မြင့်လိုက်တာလည်းဖြစ်ပါတယ်လုံခြုံရေးကောင်စီကအရေးမြူရာကြောင့်မြောက်ကိုရီးယားဟာအပြစ်လို့ခုလ
ကျွန်တော်၏ကောင်စီထဲမှာအဖွဲ့ဝင်နိုင်ငံများကြသဘောထားကွဲပြားနိုင်ပါတယ်။နိုင်ငံ73နိုင်ငံကကိုယ်စားလှယ်တွေဟာဒီအစည်းအဝေးကိုတက်ရောက်ခဲ့ရမှာဂျပန်နဲ့တောင်ကိုရီးယားကိုယ်စားလှယ်တွေလည်းပါဝင်ခဲ့ကြပါတယ်။ဒါပေမဲ့မြောက်ကိုရီးယားနိုင်ငံကြီးဝန်ကြီးချိုဆွန်ဟွာကတော့အခုလိုစမ်းသပ်ပြစ်လို့တဟာအမေရိကန်နဲ့တောင်ကိုရီးယားရဲ့စီးရေးလေ့ကျင့်မှုကိုတုံ့ပြန်တာဖြစ်ပြီ
ူကရိန်းသမရကမြစ်တရခံတယ်လို့ပဲယူကရိန်းမှာအခုလာမဲ့ဆောင်းတွင်လူသားရည်မှုအကြအတဲ့ဘေးဆိုးကြီးတစ်ခုနဲ့ရင်ဆိုင်ရနိုင်တယ်လို့ကုလသမဂ္ဂကြားမရဲ့အဖွဲ့ကသတိပေးထားပါတယ်ယူကရိန်းရဲ့လျှက်စစ်နဲ့စွန့်ရင်ထုတ်လို့ရအခြေခံအဆောက်အုံတွေကိုရုရှားကပြစ်မှတ်ထားတိုက်ခိုက်ပြီးတဲ့နောက်ယူကရိန်းနိုင်ငံတော်ကလျှက်စစ်မီပြတ်တောက်မှုတွေနဲ့စွန့်အင်မလုံလောက်မှုတွေရင်ဆိုင်နေရပါတယ်မျိုးတော်ခီးဖ်ဒေတာအပေါ်ဝင်ယူကရိန်းပြည်သူတန်းနဲ့ချီလာမဲမလကုံတီလျှက်စစ်မီပြတ်တောက်မှုတွေကြုံတွေ့ရနိုင်ပါတယ်မကြသေးမီကပဲရုရှားကနေလွတ်မြောက်လာတဲ့တောင်ပိုင်းခါဆန်မြို့မှာလည်းအပူပိစနစ်နဲ့လုံခြုံရေးပြဿနာတွေကြောင့်ပိုပြီးကောင်းမွန်တဲ့နေရာတွေကိုရွှေ့ပြောင်းရနိုင်တယ်လို့ပြောဆိုပါတယ်ဆေးရုံနဲ့ကျန်းမာရေးဌာနတွေပါလောင်စာစီရေလျှက်စစ်စတာတွေလိုအပ်ချက်ရှိလာတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောဆိုထားပါတယ်စစ်ပွဲကာလယူကရိန်းကျန်းမာရေးစနစ်အတွက်အဆိုးဆုံးနေရာတွေကိုရင်ဆိုင်နေရပြီလို့ WHO ကသတိပေးထားပါတယ်
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိ5ကီလိုမီတာ19ကီလိုဟတ်တင်း905တုံညာ5ကီလိုမီတာ25ကီလိုဟတ်1180တုံညာ5ကီလိုမီတာ32ကီလိုဟတ်9335တို့ဖြင့်စနေတနင်္ဂနွေမှာ5လမ်းမီတာ190ကီလိုဟတ်1905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်အင်္ဂါနေ့ညသတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ်စစ်ကောင်စီတာဝန်ရှိသူတွေနဲ့ဗန်လုံငန်းရှင်တွေကိုဩစတြေးလျဆွေကအရေးယူတန်းခတ်တယ်လို့ဒေါအောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးပညာရှင်ရှွန်တန်းနဲ့ကပြောလိုက်ပါတယ်။ဘဲပန်ဘဲငွေကြေးဖွဲ့စည်းရဲ့လို့တော့သူကတိတိကျကျပြောပသွားခဲ့ပါဘူး။မြမချင်းတော်ကနေတိတ်မိကြခင်ကပြန်နေလွတ်မြောက်လာခဲ့တဲ့ပေါ်မောက်ခရှွန်တန်းကမနေ့တနင်္လာနေ့ကတဲ့ဩစတြေးလျသတင်းစာမှာဖော်ပြခဲ့တဲ့အင်တာဗျူးမှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။လက်ရှိမှာတော့ဩစတြေးလျနိုင်ငံကမြမစစ်တပ်အတွက်လက်နက်တင်ပို့တာကိုပိတ်ပင်ထားပြီးစစ်တပ်ကတာဝန်ရှိသူ9ယောက်ရဲ့ပိုင်ဆိုင်မှုတွေလွှဲပြောင်းခွင့်ကိုလည်းပိတ်ပင်ထားပါတယ်။ရှွန်တာတဲလာမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးရက်ပိုင်းအကြာ2021ခု February 6ရက်ကစလို့ရက်ပေါင်း650အကျဉ်းချခဲ့ပြီးပြီးခဲ့တဲ့အပတ်ကအကျဉ်းသား6000နီးပါးကိုစစ်ကောင်စီကပြစ်ဒဏ်လွတ်ကျင်းခွင့်ပေးရမှာပြန်လည်လွတ်ပြောက်လာခဲ့တာပါ။ဩစတြေးလျနိုင်ငံကိုပြန်လည်ရောက်ရှိလာခဲ့ပြီးတဲ့နောက်ဒီအင်တာဗျူးဟာသူ့ရဲ့ပထမဆုံးအင်တာဗျူးလည်းဖြစ်ပါတယ်။သူ့ကိုတလားချာစစ်ဆေးခဲ့ရမှာအစောပိုင်းကဗြိတိန်နိုင်ငံရဲ့ထောက်လန်းရေး M16 အတွက်သူကအလုပ်လုပ်နေပြီးတင်းနှက်တွေကိုခိုးသွင်းတယ်လို့ယူဆစစ်ဆေးခဲ့တာဖြစ်တယ်လို့သူကပြောပါတယ်။လက်နဲ့တွန်းတာမျိုးရှိပေမဲ့အရိုက်နဲ့တော့မခံခဲ့ရဘူးလို့လည်းသူကဆိုပါတယ်။ဒါပေမဲ့ပေ28ပေညစ်ပတ်နေတဲ့အခန်းထဲမှာသူ့ကိုထားရှိခဲ့ပြီးအခန်းထဲမှာအိမ်သာမရှိခဲ့ဘူးလို့ပြောပါတယ်။ရပောင်း650လုံးထမင်းကိုပုံနဲ့စားခဲ့ရတယ်လို့ဆိုပါတယ်ခင်ဗျာ။
ဩစတြေးလျနဲ့နယူးဇီလန်ဘဏ်လုပ်ငန်းကုမ္ပဏီဖြစ်တဲ့ ANZ ဘဏ်ဟာသူ့ရဲ့လုပ်ငန်းတွေကိုရပ်ဆိုင်ပြီးမြန်မာနိုင်ငံကနေလာမယ့်နှစ်တွင်ပြန်လည်ထွက်ခွာဖို့စီစဉ်နေတယ်လို့အင်ကာနေမှာကြေညာချက်တစောင်းထုတ်ပြန်ပြောဆိုလိုက်ပါတယ်။လုပ်ငန်းလုံဆောင်မှုတွေမှာရှုပ်ထွေးခက်ခဲမှုတွေရှိလာနေတဲ့အတွက်မြန်မာနိုင်ငံကနေပြန်လည်ထွက်ခွာဖို့စီစဉ်နေတာဖြစ်တယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဘဏ်လုပ်ငန်းဆက်လုပ်ကင်မယ်ဆိုရင်လက်ရှိသတ်မှတ်ထားတဲ့စည်းမျဉ်းတွေအတွင်းလိုင်းနာဆောင်ရွက်မှာဖြစ်ပြီးငွေချေးငှားတဲ့လုပ်ငန်းတွေမှာလည်းတမှုကွဲပြားတဲ့ဗန်လုံထုံးလုံနီးတွေနဲ့လှုပ်ဆောင်မှာဖြစ်တဲ့အတွက်လုပ်ငန်းတွေကိုရပ်ဆိုင်မှာဖြစ်ကြောင်းဖော်ပြထားပါတယ်။မ မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ဗန်လုပ်ငန်းနဲ့နိုင်ငံခြားငွေကြေးဆိုင်ရာစည်းမျဉ်းသတ်မှတ်ချက်တွေကိုပြင်ဆင်တာတွေလုပ်ခဲ့တဲ့အတွက်နိုင်ငံတကာကုမ္ပဏီတွေအနေနဲ့အခက်အခဲကြုံခဲ့ရပါတယ်။ဒါအပြင်စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံကိုအနောက်တိုင်းနိုင်ငံတွေကပိတ်ဆို့အရေးယူတာတွေရှိသလိုမြန်မာနိုင်ငံကတရားမဝင်ငွေကြေးလုပ်ငန်းတွေကိုကောင်းမွန်စွာနှိမ်နှင်းကြိုင်ခြင်းမရှိတဲ့အတွက်ဆိုကပြီးခဲ့တဲ့လတဲ့တုန်းကနိုင်ငံတကာငွေကြေးလုပ်ငန်းစောင့်ကြည့်ရေးအဖွဲ့ FATF ကမြန်မာနိုင်ငံကိုနာမည်ပြည့်စီးရင်သွင်းခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံကိုလင်းစည်းတင်ပို့တဲ့ကုမ္ပဏီတွေနဲ့ငွေကြေးအလွှဲပြောင်းရှိခဲ့တဲ့မှတ်တမ်းတွေပေါက်ကြားလာခဲ့ပြီးနောက် ANZ ဘဏ်အပေါ်မြန်မာအရေးလှုပ်ရှားသူတွေကဖိအားပေးတယ်လို့လည်းဩစတြေးလျနိုင်ငံ ABC သတင်းဌာနကပြောဆိုခဲ့ပါတယ်
။မြန်မာနိုင်ငံကိုအလဲပတ်ရောက်နေတဲ့အိန္ဒိယနိုင်ငံသားရေးဝန်ကြီးMr. Vinay Mohan Quatra ha sit kaun si achi kae bojong muji me yaw lai de tin la ni ga ni pi lo ma twet song kae ba de aku lo twet song ja ma na nai ngan ne sat long nyoe ko po pi saung ye phu ka kwe yi pu paung saung ye phu na nai ngan sat san yi nyet de mo sai pyo yi kong twe yi ne ni pinya nyet de yi pu paung saung ye phu pin le yi chaw thai yai kong twe yi ne ne sat de ta phun pyo twet de yi achi ni rwe ko swin ni pyo so kae ja de lo so ba de da pye kong twe mu long ngan rwe ba india rupee kin ngwe ne jak ngwe dai yai pe chin nai mo chu pan saung ywet de အခြေအနေတွေကိုလည်းဆွေးနွေးကြပါတယ်။မြောက်ဒီဘက်ကနိုင်ငံတကာရာသွေးဂိုင်းနဲ့လူကုန်ကူးမှုပြဿနာကိုပူးပေါင်းဖြေရှင်းကြဖို့နဲ့နိုင်ငံဖွံ့ဖြိုးတိုးတက်ရေးပူးပေါင်းဆောင်ရွက်တဲ့စီမံကိန်းတွေကိုလည်းပြန်လည်တုံ့တက်ခဲ့ကြတယ်လို့ပြောပါတယ်။အိန္ဒိယမြန်မာနယ်စပ်ဒေသအပါအဝင်ပြည်သူ့ဗဟိုပြုလူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေမှာအိန္ဒိယကဆက်လက်ပံ့ပိုးကူညီမဲ့အပြင်မြန်မာပြည်သူတွေရဲ့အကျိုးစီးပွားအတွက်အိန္ဒိယရဲ့ဂရုကဝတ်တွေကိုဆက်ပြီးဆောင်ရွက်သွားဖို့လည်းအိန္ဒိယနိုင်ငံရဲ့ဝန်ကြီးကထပ်လောင်းပြောကြားခဲ့ပါတယ်။
မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေအတွင်ခရီးယံဖျားကြောင်းနေတဲ့ခရီးယံအဖွဲ့အစည်းတွေကိုစစ်တပ်ကပြစ်မှတ်ထားတိုက်ခိုက်နေတဲ့အပေါ်စိုးရိမ်မိတဲ့အကြောင်းခရီးယံအသင်းတော်အဖွဲ့ကပြောဆိုတာကို UCA သတင်းမှာဖော်ပြပါတယ်။ခရီးယံဘာသာဝင်အများစုနေထိုင်ရာကချင်ပြည်နယ်နဲ့ကယားပြည်နယ်မှာရှိတဲ့ဘာသာရေးဆိုင်ရာစာတင်ကျောင်းနဲ့ခရီးယံဖျားကြောင်းတွေကိုမကြသေးခင်ကတိုက်ခိုက်ခံရတဲ့အပေါ်စိုးရိမ်တဲ့အကြောင်းကမ္ဘာခရီးယံဖျားကြောင်းများကောင်စီ WCC နဲ့အာရှခရီးယံညီလာခံ CCA ကပြောဆိုပါရယ်အခုလိုခရီးယံဖျားကြောင်းနေနဲ့ဆက်ဆက်တဲ့အဖွဲ့အစည်းတွေကိုပြစ်မှတ်ထားတိုက်ခိုက်တာဟာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံအတွင်းလူသားချင်းစာနာမှုလူအခွင့်အရေးနဲ့နိုင်ငံရေးအခြေအနေတွေဆိုးဝါးလာတာကိုပြသနေရတာဖြစ်တဲ့အကြောင်း WCC အထွေထွေမှုဒေါက်တာယိုဟန်ဆာကာကနဲ့ CCA အထွေထွေတင်းမှုဒေါက်တာမက်ထရူချော့တို့ကနိုဝင်ဘာလ18ရက်နေ့ကထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာဖော်ပြထားပါရယ်ခရီးယံဘာသာဝင်အများစုတင်တဲ့နဲ့ကချင်ပြည်နယ်နဲ့ကယားပြည်နယ်တွေအတွင်းမှာ2022ခုနှစ်ဖေဖော်ဝါရီလနေ့22ခုနှစ်အတွင်းဘာသာရေးဆိုင်ရာအဆောက်အဦ62လုံးဖျက်ဆီးခဲ့တယ်လို့ဖော်ပြထားပါတယ
်။နောက်ဆုံးရရှိထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတ္တမောင်တန်းနဲ့ကိုစုံမှုကျော်တို့တင်ပြပေးခဲ့ကြတာပါခင်ဗျာ။ View American အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီမို့ပထမအဆုံးတော့မနေ့ကတောင်ကလေးကျေးရွာရဲစခန်းဝင်စီခံပြီးတဲ့နောက်စစ်တပ်ရဲ့တံပြန်ထိုးစစ်တွေရောက်ဒေသခံတွေကြောက်လန့်နေရတဲ့သတင်းကိုတင်ပြပေးပါမယ်။မွန်ပြည်နယ်ကြံမြော့မြို့နယ်မှာမနေ့ကတောင်ကလေးကျေးရွာရဲစခန်းတိုက်ပွဲအပြီးမှာပဲစစ်ကောင်စီဘက်ကလေရင်လေးစင်းနဲ့လက်နက်ကြီးတွေအသုံးပြုပြီးပြင်းပြင်းထန်ထန်တိုက်ခိုက်နေတယ်လို့ရွာကနေကပြောပါတယ်။ဒီတိုက်ခိုက်မှုတွေကြောင့်အနည်းဆုံးအရသားပြည်သူ3ဦးသေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရရှိထားတယ်လို့လည်းပြောပါတယ်။တောင်ကလေးကျေးရွာအပါအဝင်အနီးနားကကျေးရွာ900လောက်ဘေးလွတ်ရာတိမ်းရှောင်နေကြရတဲ့အကြောင်းသတင်းပေးပို့ချက်ကိုတော့မတ်စုမွန်ကတင်ပြပေးမှာပါခင်ဗျာ။
မွန်ပြည်နယ်ကြိုင်မြောမြို့နယ်ကတောင်ကလေးရဲစခန်းကိုကရင်အမျိုးသားလူမျိုးရေးတပ် KNLA နဲ့ပူးပေါင်းတပ်ဖွဲ့တွေကနိုဝင်ဘာလ22ရက်နေ့မနေ့မနက်9နာရီကျော်လောက်ကဝင်ရောက်တိုက်ခိုက်ပြီးတော့စခန်းကိုသိမ်းပိုက်ခဲ့တာဖြစ်ပါတယ်။အဲ့ဒီတိုက်ခိုက်မှုအပြီးမှာပဲစစ်ကောင်စီဘက်ကနေတောင်ကလေးနဲ့အနီးဝန်းကျင်ကျေးရွာတွေကိုရဟတ်ရင်လေးစင်းနဲ့ပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့တယ်လို့ရွာကန်တွေကပြောပါတယ်။လေးချောင်းကနေပြီးတော့ဘုံကျဲတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်အရက်သားပြည်သူအနည်းဆုံး3တေဆုံးပြီးတော့အများအပြားထိခိုက်ဒဏ်ရာရခဲ့တယ်လို့ဖုံကြီးကျောင်းနေနဲ့လူနေအိမ်တွေလည်းအတော်များများပျက်စီးသွားတယ်လို့တောင်ကလေးရွာခံတဦးက VOA မြန်မာပိုင်းကိုပြောပါတယ်
။သူထိရဲ့အိမ်ထိရဲ့သူအိမ်ရတော့တော့ပါတယ်အများကြီးပဲပေါ့နော်နေအိမ်ထိရဲ့အိမ်လည်းဒီတိတိကျကျတော့မသိဘူးရှင်ဖုံကြောင်လည်းထိတော့ထိတယ်ဒဏ်ရာရတဲ့လူတိတိကျတော့ညီမမသိညီမသိရယ်ဟိုတေးသွားတဲ့လူကညီမတိတိကျတိအပေါင်းရပေါ့နော်ဒီလိုကြီးကတောင်းရပြသွားတာပေါ့လုံလုံအဲ့လိုမလုံလုံတော့ဘောသူကပဲချိန်မှာဘလူးလေးလာပြစ်မယ်ဆိုတော့မသိဘူးလေပြသူကလည်းအေးစိတ်ဆောင်စီကလည်းတအားရမ်းပြတာဟုတ်လားမဟုတ်လားဒီကုန်းပဲဖြစ်နေရောဘလူးမမလုံချုံတော့ဘယ်လိုဖြစ်သွားပေါ့သူတော့စိုးရိမ်နေကြတာဘာမှမနေတန်ကြနေလို့ကြောက်နေ
မနက်6နာရီကနေနေ့လယ်7နာရီလောက်အထိစစ်ကောင်စီဘက်ကနေလက်နက်ကြီးတွေနဲ့ရောလေးဆောင်ကနေပါဇက်တိုက်ပစ်ခတ်နေခဲ့တယ်လို့တောင်ကလေးရွာခံကပြောပါတယ်။အရက်သားစစ်သားမခွဲခြားပဲပစ်ခတ်နေတာလို့လည်းသူကပြောပါတယ
်။နင်းလာပြီးတော့အမှပစ်တာပေါ့။ဘယ်သူမှပြည့်လို့မသိဘူးပစ်တယ်။တော်တော်ကြီးပစ်တာ။ဇာတင်းမှာပဲပေါ့။လုံးဝမထွက်ရဘူး။ဘယ်လိုအေးလေးငါဒီလိုဆိုင်ကတစည်းချက်သွားနေအေးဆိုင်ကိုတန်းပစ်တာ။သူကမပြောမလဲ။ဆလဆောင်မှုမှန်တယ်များပြင်နေတာလေ။
မနေ့ကတိုက်ခိုက်မှုနဲ့ပတ်သက်လို့လှကစိုင်းရွာကန်တူးကလည်းအခုလိုပြောပြပါဗျာ
။ပြေးချင်မရဘူး။လောဘကိုပြေးချင်မရဘူး။လောဘဆက်တိုက်ကြလာတာ။တမက်လေးရော၊မြောက်လေးရောပါလာကြတော့လေ။ပြေးချင်မရဘူး။လောဘထွက်လို့မရဘူး။ဆက်တိုက်ပဲပုံနဲ့ကျေသွားတာ။ထိုက်တော်ကြပဲနေ့လေတနင်္လာမှပြီးသွားတာ။ဒီလေပဲတနင်္လာလောမှလည်းနေနေသွားကြတယ်။နေသွားတော့အဲ့ချိန်လောမှဆက်ပြီးကြောင်းကြတယ်။ဖနုံတို့ပြေးရတယ်။ဖနုံပတ်တို့တောင်ကလေးတို့၊ကြံတော်တို့မိတွေကောင်းတို့စစ်ပေးချောင်ရတယ်မို့
ဒီတိုက်ခိုက်မှုတွေကြောင့်တောင်ကလေးကျေးရွာအပါအဝင်ကျေးရွာ900လောက်ကထောင်နဲ့ချီတဲ့ဒေသခံပြည်သူတွေဟာဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။တောင်ကလေးတိုက်ခိုက်မှုနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။မွန်ပြည်နယ်ကြိုင်မြောမြို့နယ်တောင်ကလေးရဲစခန်းမှာခြေကုပ်ရယူထားတဲ့စစ်ကောင်စီတပ်ဖွဲ့တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်မတော် KLL တပ်မဟာ6ပူပေါင်းတပ်ဖွဲ့တွေကြားမနေ့ကကဖြစ်ခဲ့တဲ့တိုက်ပွဲအတွင်မှာတော့စစ်ကောင်စီဘက်က10ဦးကြာဆုံးပြီးတနက်8လနဲ့လက်နက်ခဲယမ်းတွေသိမ်းဆည်းရမိတယ်လို့ KLL ဘက်ကပြောဆိုတဲ့အကြောင်းတိုင်းရင်းသတင်းတွေမှာဖော်ပြပြီးတော့ VOA မြန်မာပိုင်းအနေနဲ့တော့တိကျအတည်မပြုနိုင်သေးပါဘူးရှင
်။မဆုမွန်တင်ပြပေးခဲ့တာပါခင်ဗျာ။ VOA American တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့ညောင်လေးပင်မှာတိုက်ပွဲဖြစ်နေတာကြောင့်စစ်ပေးရှောင်နေကြတဲ့ဒုက္ခသည်အရေးအတွက်တိုးလာနေတဲ့အကြောင်းပြောပြပါမယ်။ပဲခူးတိုင်းညောင်လေးပင်ခရိုင်ထဲမှာစစ်တပ်ရဲ့စစ်တပ်နဲ့ကရင်အမျိုးသားအစည်းအရုံး KNU KNL တို့ရဲ့တိုက်ပွဲတွေကြောင့်ထွက်ပြေးနေကြရတဲ့ဒုက္ခသည်ဥယျာဉ်ဟာအခုဆိုရင်9000လောက်ရှိသွားပြီလို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်။ဒီကနေ့မှာပြီးခဲ့တဲ့ရက်ပိုင်းကလောက်တိုက်ပွဲတွေမပြင်းထန်တော့ပေမဲ့နှစ်ဖက်တင်းမာမှုတွေကအချိန်မရွေးတိုက်ပွဲပြန်ဖြစ်နိုင်တဲ့အနေအထားဖြစ်နေတာကြောင့်ဒုက္ခသည်တွေနေရပြန်ဖို့စိုးရိမ်နေကြတဲ့အကြောင်းစစ်ဘေးရှောင်ဒုက္ခသည်တချို့က VO ကိုပြောပါတယ်ဒီသတင်းပေးပို့ချက်ကိုတော့ကိုအောင်အောင်ကတင်ပြပေးမှာပါခင်ဗျာ
ဒီလနိုဝင်ဘာ12ရက်ကစပြီးတကြောပြန်ဖြစ်လာတဲ့ညောင်လေးပင်ခရိုင်ကတိုက်ပွဲတွေအကြောင်းစစ်ဘေးဒုက္ခသည်ဥယျာဉ် 9000 လောက်အထိရှိလာတယ်လို့ KNU ညောင်လေးပင်ခရိုင်တပ်မဟာ3နယ်မြေဘက်ကသတင်းထုတ်ပြန်ထားပါတယ်လက်ရှိလည်းဒီအရေးအတွက်တိုက်မဲ့ရှိနေတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်မြို့ပေါ်ရောက်လာတဲ့စစ်ဘေးဒုက္ခသည်တွေအတွက်အစားအစာနဲ့နေထိုင်ရေးအတွက်ကူညီလှူဒန်းပေးသူတွေရှိပေမဲ့ကျေးရွာတွေဘက်မှာတော့အကူအညီတွေလိုအပ်နေတဲ့အကြောင်းစစ်ဘေးဒုက္ခသည်အကူအညီပေးရေးအဖွဲ့တစ်ခုရဲ့တာဝန်ခံက VOA ကိုအခုလိုပြောပါတယ်
ဘောပတ်ဒီကလည်းကလို့ ready လို့ပုံစံမျိုးပေါ့နော်ကြွားရီမှာလည်းလည်းနဲ့ကြည့်စင်လာတဲ့နေရာတော့ပြန်တက်ဆက်ပြီးတော့ဖြစ်နေတဲ့တန်တော်ကြားတော့အဲ့စသီပီတွေကလေပုံမှန်ကတော့ကဘယ်လိုလဲဆိုတော့တိုက်ပွဲချက်သွားတယ်ဆိုလို့ရှိမှာဆစ်ချောင်းကြီးကတော့ဟိုကနေသွားတာပထမအခုကရက်တလူလိုရက်တလူလိုဆိုတော့ဆစ်ချောင်းကြီးကပြန်တလူလိုပြန်တလူလိုအဲ့လိုဖြစ်တာပေါ့ဟုတ်အဲ့အခြေအတွက်တိုင်းပါပဲအကုန်ကြောင်းမှာရှိလို့ရှိနေတယ်ဟုတ်ပါဘူး
ရွှေချင်းကြောက်ကြီးညောင်လေးပင်တောင်ငူစတဲ့မြို့တွေမှာစေဘေးဒုက္ခသည်တွေအများပြားရှိနေပြီးတော့ဘုန်းကြီးကျောင်းတဲ့ခရီးရန်ဖခင်ကျောင်းတွေမှာအများဆုံးခိုလုံနေကြတာဖြစ်ပါတယ်ဒီအပိုင်းထဲမှာတိုက်ပွဲဖြစ်တာမကြားရပေမဲ့အပြည့်အဝမလုံခြုံသေးကြောင်းရွှေချင်းမြို့ကဆစ်ဆောင်တူက VOA ကိုပြောပါတယ
်အခုအချိန်နဲ့ဒီလိုဒီအဲ့ဒီသူတို့ရရတဲ့နေရာမှာပဲနေကြရဲသူတို့ရွာရဲ့ဒီဟိုသူတို့မတ်ဆန်ကြပါနော်ဒီလိုလည်းဘူတန်ရှင်တွေတို့ကလည်းအဲ့လိုမျိုးရရှိတယ်ဒါနဲ့တော့ဒီလိုအတွက်လုံးကြုံမရှိဘူးလားသူတို့ပြန်ပြေးပေါ့နော်
ကြောက်ကြီးနဲ့ရွှေချင်မြို့နယ်တွေကကျေးရွာတချို့ကိုစစ်ကောင်စီတပ်ဖွဲ့တွေကဒီလ12ရက်နဲ့13ရက်နေ့တွေမှာလေကြောင်းကနေဇက်တိုက်ပစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပြီး12ရက်နေ့တည်းရဲ့အထဲမှာတင်လေကြောင်းတိုက်ခိုက်မှု10ကြိမ်လောက်ရှိခဲ့တယ်လို့ KNU ကသတင်းထုတ်ပြန်ထားပါတယ်လေကြောင်းတိုက်ခိုက်မှုတွေကြောင့်ကျေးရွာပေါင်း25ခုကဒေသခံတွေထွက်ပြေးနေရပြီးတော့နေအင်း3လုံးဓမာယုံ3လုံးဆေးယုံတစ်ခုပျက်စီးခဲ့တယ်လို့ပြောပါတယ်ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်လို့မြမစစ်တပ်ဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးနိုဝင်ဘာလ20ရက်နေ့ကတော့ရွှေချင်းကြောက်ကြီး6ခုတရားပေါက်ကွဲမှုနဲ့ပတ်သက်လို့သတင်းထုတ်ပြန်ထားပြီး PDF အမိခံအကြမ်းဖက်သမားတွေကမိုင်းခွဲဖျက်ဆီးခဲ့တဲ့အကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုအောင်အောင်တင်ပြပေးခဲ့တာပါခင်ဗျာမကြခင်မှာမန္တလေးချမ်းမြတ်တာစီကလူနေအိမ်ကြီးတချို့ကိုစစ်ကောင်စီကဖျက်သိမ်းနေတဲ့တဲ့ရင်ကိုတင်ပြပေးသွားပါမယ်အခုတော့ကရင်ပြည်နယ်အတွင်းစစ်ကောင်စီကလေကြောင်းတိုက်ခိုက်နေတဲ့တဲ့ရင်ကိုပြောပြခြင်းပါတယ်ကရင်ပြည်နယ်ကြိုင်းစစ်ကြီးမြို့နယ်ဖျားစုမြို့ KNU တပ်မဟာ6နယ်မြေထိန်းချုပ်ထားတဲ့တပ်ထုတူဖွဲ့ရေးလုပ်ငန်းများရှိရာမိုင်းလုံးကွက်တွေကိုမြန်မာစစ်ကောင်စီကနိုဝင်ဘာလ21ရက်မနေ့ နာယီကျော်ကနေဒီကနေ့နိုဝင်ဘာလ22ရက်မနေ့အစောကြီးအချိန်ဒီမှာလေကျောင်းကနေပုံကျဲတက်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်ထိကတည်ဆုံမှုအခြေအနေတော့တေချာမသိရသေးပဲတက်ခတ်မှုတွေကြောင့်နေရောညပါကြောက်လန့်မှုတွေထဲမှာပုံခုနေကြရတယ်လို့လည်းဒေသခံတွေကပြောပါတယ်ဒီကြောင့်
ကျန်ရွေးတတ်ထူတူဖို့ရေလုပ်ငန်းများရှိရနေရာကိုဒုတိယအကြိမ်ဖြစ်စစ်ကောင်စီဘက်ကလေးချောင်းတက်ခဲမှုတွေလုပ်ခဲ့ပါတယ်အခုလေးချောင်းကနေတက်ခဲခဲ့တာကတော့ဇီးပင်တောင်ထိပ်တပြုတ်မိုင်းလုတ်ွက်နှစ်ဘက်မှာဖြစ်ကြောင်းဒေသခံအလို့သမားတွေကတော့နေဘက်မှာလည်းသတိထားနေထိုင်နေကြတယ်လို့ညဘက်မှာတော့ကြောက်နိုင်ကူတွေထဲမှာပုံအောင်အိတ်ဆက်နေထိုင်နေရတယ်ဆိုပြီးဒေသခံတအူးကပြောပြပါတယ်ဟ ိုးရွယ်အဲ့ဒီပေါ့အမှတ်နှစ်မိုင်းနဲ့ရှင်းချရတာလေနည်းနည်းလှမ်းနေဆိုတော့ဟိုသမင်းတော့သူတို့ခုံးအဆက်ဆိုတဲ့နေရာတော့အဲ့မှာလည်းမက်ကတာလို့ပြောလို့ရှိရင်သုံးကြီးရှောင်းသုံးကြီးရပြီးတော့လည်းဆန်ကုန်းမှာဆက်ရှောင်းလို့ရှောင်းနေတာအဲ့အဲ့ဒီအဲ့ဒီတခြားလုံးကရှောက်ကူးကြမှာပုံကြတော့လေသူကအများကြီးမက်ကတာဒါအဲ့ဒီတော့အများဖြစ်တော့အခုတော့ကကုလုံးရှောက်ကူးမှာလုံးနေကြအဲ့ဒီချက်စားအဲ့ဒီလိုလေအမေရနာရဘာဟုတ်လဲအဲ့လိုမျိုးသူတက်လို့ရှိရင်အရှိတောင်းနိုင်မယ်ကျွန်တော်တို့လည်းဆိုသုံးလူနဲ့ဆိုရင်ဟိုတဲ့နိုင်မောင်းရင်မင်းမဆယ်တော့မောင်းအောင်နော်အဲမင်းမဆယ်တော့မောင်းအောင်ဆက်လိုက်ပြီဆိုအရှိတောင်းတော့မောင်းမြန်ခါလေရှောင်းလို့ပေါ်လို့အကြီးကိုရှောင်းတဲ့ခါကျရှောင်းလို့မတော်ဘူးလေ
ဒီကနေ့ဘုံကျဲတက်ခဲမှုနဲ့ပတ်သက်လို့အသေးဆုံးအထိကိုက်စည်းရင်းကိုတော့အတည်ပြုလို့မရသေးပါဘူးပြီးခဲ့တဲ့နိုဝင်ဘာလ16ရက်နေ့ကတော့မိုင်းခွေအမှတ်6ထဲကိုလေချောင်းကနေမနဲ့အစောကြီးတက်ခဲခဲ့တာကြောင့်တပ်ထုဒုဖော်ရေးလုပ်ငန်းမှာရှိနေတဲ့တရုတ်နိုင်ငံသား3ဦးသေဆုံးခဲ့တယ်လို့မြန်မာလူသမား4ဦးလောက်လည်းဒဏ်ရာရပြင်းထန်ပြီးသေဆုံးခဲ့တယ်လို့ဆိုပါတယ်အခုဆိုရင်အဲ့ဒီဒေသမှာစစ်ကောင်စီတပ်တွေနဲ့ KNL ပူးပေါင်းတပ်တွေကြားတိုက်ပွဲတွေပြင်းထန်နေတယ်လို့လည်းပြောပြပါတယ်
အခုကဒီမှာစိုက်ပွဲတအားဆိတ်ရဲ့ဟိုခင်ဗျာဒီနေ့ရတယ်လေလေရှမ်းမှာဖြစ်ကြတာအကြီးကျယ်ပဲအဲ့လိုခင်ဗျာတို့စိုက်ပွဲကဟိုခင်ဗျာရန်သူနဲ့ဆက်တော့ PDF နဲ့ဆက်တော့ကျန်တော့ PDF နဲ့ဆက်နေနေနဲ့တနည်းလုံးဖြစ်လိုက်တာလေလေရှမ်းစီရောကျွန်တော်လုပ်ချင်တာကသူဒီနေရာနဲ့ရှင်းကြသွားမလို့ဆိုတော့မဖြစ်ပါဘူ
း။ပြီးခဲ့တဲ့နိုဝင်ဘာလ16ရက်နေ့ကလေချောင်းတက်ခဲမှုကိုတော့စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒီတပ်ထုမိုင်းကိုလုံခြုံရေးရတိုက်ခိုက်ခဲ့တာဆိုပြီးပြောပါရယ်။ဒီကနေ့တိုက်ခိုက်မှုနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးရှင
်။မအေးမှတင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ချမ်းမြတာစီကနေအိမ်နေဖြတ်သိမ်းခံရတဲ့သတင်းကိုပြောပြပေးပါမယ်။မန္တလေးတိုင်းဒေသကြီးချမ်းမြသာစီမြို့နယ်ကလူနေအိမ်တွေချို့ထွက်ကိုနိုဝင်ဘာလ22ရက်ဒီကနေ့မှာစီပင်ကရှင်းလင်းဖြိုဖျက်နေတာတွေလုံနေတယ်လို့ဒေသခံတွေကပြောပါတယ်။ယထာတန်လမ်းဘေးတစ်ချောင်းမှာရှိတဲ့ကျူးကျော်တဲတွေအပြင်ပိုင်ဆိုင်မှုမပြနိုင်တဲ့နေအိမ်တချို့ပါဖြိုဖျက်ခံနေရတယ်လို့ဒေသခံတွေကပြောပါတယ်။မန္တလေးဘက်ကအခြေအနေသတင်းပေးပို့ချက်ကိုတော့မမသစင်အောင်ကပြောပြပေးမှာပါခင်ဗျာ
။ချမ်းမြသာစီမြို့နယ်တွင်ကကျူးကျော်အိမ်ယာတွေကိုဖယ်ရှားမဲ့အကြောင်းမန္တလေးစီပင်ကမနေ့ကနောက်ဆုံးကြိမ်သတိပေးခဲ့ပြီးတော့ချမ်းမြသာစီမြို့နယ်ကကန်တာယာရက်ွက်မှာဒီကနေ့နေ့လေအထိလူနေအိမ်တွေကိုစီပင်ကဖြိုပြီးတော့ရှင်းလင်းနေတာလုပ်နေတယ်လို့မျက်မြင်တွေ့သူတူကပြောပါတယ်
။ကန်တာယာမှာဖျက်နေတာနောက်ပြီးတော့မင်းမြို့မန္တလေးရထားလမ်းတန်းလမ်းဒီတစ်လျှောက်နောက်ပြီးတော့မြို့ဘက်ရထားတန်းလမ်းတစ်လျှောက်ဒီနေ့ဖျက်နေတယ်ဒီဖျက်နေ။မနေ့ကလေးကဒီဖျက်မိတ်ကြီးအော်တယ်ဆာဘက်ကြီးဝေးစားတယ်။သူကလည်းကိုကကိုဖျက်ကြတယ်ပေါ့။ကိုကတော့မဖျက်နိုင်တဲ့ဟာလေကျတော့သူတို့ကဘူရာနဲ့ရန်ထိုးလိုက်။တမန်ရရက်ွက်ပါ။ပင်ကြီးတော့အများလေးနေပြတော့ခမန်းကြီးတော့မျိုးဦးမြောက်ဖြစ်နေသူကအင်းကြီးတွေတားအီးကက်နေရောလေ။အရင်တစ်ခါဖြတ်ပြီးသား။အာဖြတ်ပြီးသားကိုသူကပြန်ဆောက်ပြီးနေကြ။သူကဒုတိယတစ်ချိန်ထပ်ဖြတ်လာ
။ကန်တာရရက်ွက်ကလူနေရင်တချို့အပြင်မြေထားတန်လန်းဘေးတစ်ချောင်းမှာရှိတဲ့ကျူးကျော်တဲတွေကိုဖျက်နေတာလို့ဒေသခံတွေကပြောပါတယ်။ရှင်းလင်းခံရတဲ့တဲမှာတချို့ကတော့သူတို့ကိုယ်ပိုင်ဝယ်ထားတဲ့နေရာတွေဖြစ်ပေမဲ့ပိုင်ဆိုင်မှုမပြနိုင်တဲ့အတွက်ဖြိုဖျက်ခံရတယ်လို့အခိုင်အမာစောက်ထားတဲ့အိမ်ကြီးအိမ်ကောင်းတွေလည်းပါတယ်လို့မျက်မြင်တွေ့ခဲ့တဲ့ဒေသခံကပြောပါတယ်
။တချို့နေကြတော့ဝယ်ပြီးတော့နေကြတာကြာအဲ့ဒီအရင်ကရောင်းတဲ့ပုံစံဘယ်လိုဒီမှန်းလဲတော့မသိဘူးပေါ့ဗျာ။ဝယ်ပြီးနေတော့လည်းသူတို့အပိုင်လို့ထင်ကြတာပေါ့ဒါမှဆာရက်ဆာရက်ကြပိုင်ဆိုင်မှုကြသူတို့မှမပြနိုင်ဘူးဖြစ်။တချို့ဆိုလမ်းပြီးမှဂရင်းလေးထိုးပြီးတိုင်းတော်တော်နေကြတယ်ပေါ့အဲ့မှာ ဟိုစစ်ကားလည်းရှိတယ်တဖိုးကားတည်းလည်းရှိတယ်အဲ့လိုမျိုးတို့တွေကတော့စောင့်ကြည့်နေကြတယ်ပေါ့
စီပင်ကလူနေအိမ်တွေကိုရှင်းလင်းနေတဲ့အချိန်မှာစစ်ကောင်စီစစ်ကားတချို့နဲ့အနီးနားမှာနေရာယူထားတယ်လို့လည်းဒေသခံတွေကပြောပါတယ်တိုးချံရထားတန်လန်းပြီးတလျှောက်ကလူနေတဲ့အိမ်တွေကိုလည်းဒီကနေ့ဖျက်နေတာတွေ့တယ်လို့ချမ်းမြတာစီဒေသခံတူကပြောပါတယ
်တိုးချံပဲလာတယ်ရင်မြို့တန်လန်းတောင်မတ်တွေလာတယ်ပြီးတော့တန်ဘိုးနဘတ်တွေသွားတယ်ဒီနေ့ဟိုကတိုးချံမှာဖျက်အဲသူတို့ကဆွေပြောင်းနေကြတာပေါ့မဟုတ်
မန္တလေးမှာအခုရက်ပိုင်းနဲ့ယထာတန်လန်းတလျှောက်တဲ့အိမ်တွေကိုရှင်းလင်းနေတာတွေရှိသလိုမျိုးဝင်လမ်းဘေးမှာနေထိုင်နေတဲ့တဲ့အိမ်တွေကိုလည်းရှင်းလင်းတာတွေခက်ဆိတ်ဆိတ်လုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုခက်ခဲနေတဲ့အချိန်မှာနေစရာနေရာဖယ်ရှားခံရတာဟာအတော်ကလေးဒုက္ခရောက်စေတယ်လို့မန္တလေးမျိုးကန်တူကပြောပါတယ
်။အကြက်တဲ့တစ်ခုလိုဖြစ်တာပေါ့ဗျာ။ချိန်နေတစ်ခုကြီးရောက်နေတဲ့ခါမှာတို့လည်းအခုတော်တော်လေးဒုက္ခရောက်မှာပေါ့ဗျာ။တော်တော်သေးတော့နေစရာမရှိဘူးဒီဝေသွားနေကြတော့အဲ
စစ်တအနာသိမ့်ပြည့်နောက်ပိုင်းမှာမြို့ကြီးတွေမှာရှိတဲ့လူနေရပ်ကွက်တချို့ကနေအိမ်တွေနဲ့ဈေးလိုနေရာတွေကိုစစ်ကောင်စီဘက်ကဖျက်သိမ်းရှင်းလင်းတာတွေကိုတည်တည်တာတာလှုပ်ဆောင်လာနေပါတယ်။ဖျက်သိမ်းခံရတဲ့နေအိမ်နဲ့အဆောက်အုံတွေကိုပိုင်ဆိုင်မှုမရှိဘဲကျူးကျော်ဝင်ရတာကြောင့်ရှင်းလင်းတာလို့အာဏာပိုင်တွေဘက်ကပြောဆိုတာတွေရှိပေမဲ့ကာယကံရှင်တချို့ကလည်းဖျက်သိမ်းခံရတဲ့မြေနေရာတွေဟာသူတို့ဝယ်ယူပြီးတော့တိစောက်ထားတဲ့နေအိမ်တွေဖြစ်တယ်လို့တုံ့ပြန်ပြောဆိုနေကြပါတယ်ရှင်။
မမြသည်အောင်တင်ပြပေးကြတာပါခင်ဗျာခုဆက်ပြီးတော့စစ်ကောင်စီကလူငင်းချမ်းသာဝင်နဲ့ပြန်လွတ်လာတဲ့ရခိုင်လက်နက်ကိုင်အဖွဲ့ဝင်တွေအဆက်အသွယ်မရသေးတဲ့တဲ့တင်ကိုပြောပြပါမယ်ရခိုင်လက်နက်ကိုင်အဖွဲ့ဝင်၁၈ဦးကိုနိုဝင်ဘာလ၁၈ရက်နေ့ကပြစ်ဒဏ်လူငင်းခွင့်နဲ့ပြန်လွတ်ပေးလိုက်တယ်လို့စစ်ကောင်စီကထုတ်ပြန်ထားပေမဲ့ပြန်လွတ်လာသူတဦးတယောက်မှအခုချိန်ထိဆက်သွယ်လာတာမရှိသေးတာကြောင့်အမှန်တကယ်လွတ်မလွတ်အတိမပြုတ်နိုင်သေးဘူးလို့ AA ပြောခွင့်ရခိုင်တုခါကပြောပါတယ်။လက်နက်ကင်တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်မှာ AA အဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးဒေသခံပြည်သူတွေကိုစစ်ကောင်စီကဖမ်းဆီးတာတွေနေ့စဉ်ဆိုသလိုဆက်ရှိနေသေးတယ်လို့လည်းရခိုင်ခေါင်းဆောင်တချို့ကပြောကြပါတယ်။ရခိုင်ဘက်ကအခြေအနေသတင်းပေးပို့ချက်ကိုတော့ကိုစံကျော်ကပြောပြပေးမှာပါခင်ဗျာ။
ပြီးခဲ့တဲ့နိုဝင်ဘာလ18ရက်နေ့ကအမျိုးသားအောင်ပွဲနေ့ပြစ်ဒဏ်လူငင်းခွင့်နဲ့အကျဉ်းသား6000နီးပါးပြန်လွတ်ပေးတာမှာနိုင်ငံရေးအကျဉ်းသားတချို့နဲ့အကျဉ်းချခံထားရတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ဝင်တချို့ကိုပါပြန်လွတ်ပေးခဲ့တယ်လို့စစ်ကောင်စီကထုတ်ပြန်ကြေညာထားပါတယ်။စစ်ကောင်စီထုတ်ပြန်ချက်ထဲမှာရခိုင်လက်နက်ကိုင် AA တပ်ဖွဲ့ဝင်18ဦးကိုလည်းပြန်လွတ်ပေးလိုက်တယ်လို့ဖော်ပြထားပေမဲ့ပြန်လွတ်လာသူတွေထဲကတဦးတယောက်ကမှဒီကနေ့အထိ AA အဖွဲ့ထံဆက်သွယ်လာတာမရှိသေးတာကြောင့်အမှန်တကယ်လွတ်လာတာဟုတ်မဟုတ်အတိမပြုနိုင်လေးပဲစုံစမ်းစစ်ဆေးနေတယ်လို့ရခိုင်လက်နက်ကိုင် AA အဖွဲ့ပြောခွင့်ရခိုင်ဒုက္ခကပြောပါတယ
်။ဟိုစစ်ကောင်စီဘက်ကဒီထုတ်ပြန်ချက်ကိုကျွန်တော်တို့လည်းတွေ့ပါတယ်။ဟိုလွတ်လာရင်တော့ကောင်းတာပေါ့။ဟိုဒီကိစ္စဟိုအမှန်တကယ်ဟိုလွတ်လာတာဟုတ်မဟုတ်ဆိုတာကိုကျွန်တော်တို့ဆက်လက်ပြီးတော့စစ်ဆေးနေပါတယ်။ဟိုအခုရှင်ထိတော့ဒီလွတ်လာတယ်လို့ပြောတဲ့သူတွေထဲကတစုံတရားမှဒီ UND ဌာနချုပ်ကိုဆက်တွေ့လာတာမျိုးတော့မရှိသေးဘူးက
ြ။စစ်ကောင်စီအနေနဲ့ဖမ်းဆီးထားတဲ့ AA တပ်ဖွဲ့ဝင်တွေကိုပြန်လွှတ်ပေးတယ်ဆိုရင်ဒါကအပြုသဘောဆောင်တဲ့လုပ်ရဖြစ်ပေမဲ့တစ်ချိန်တည်းမှာပဲဒေသခံပြည်သူတွေကို AA အဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးဖမ်းဆီးတာတွေကလည်းနေတိုင်းနေပါရှိနေတာကြောင့်ဒီလိုအခြေအနေမျိုးမှာနှစ်ဖက်ဆက်ဆံရေးပြန်လည်တည်ဆောက်နိုင်မှာမဟုတ်ဘူးလို့ရခိုင်အရေးတုံးတဲ့သူဦးဖေတန်းကပြောပါတယ်။
ဘယ်လိုအခြေဖြစ်အဒီလိုလွတ်ပြေးတာကအပြုတ်တော့တော့ဆောင်းတယ်ဒါပေမဲ့ဒါကအဲ့လောက်လွတ်ပြေးုံလောက်နဲ့ ULAA နဲ့စစ်ကောင်စီကမှပြန်ပြီးတော့ငင်းချရေးတစ်ခုခုနော်တဘောတူညီချက်တစ်ခုခုရလာနိုင်ဖို့ဆိုတာကတော့လက်လောင်းဝေးသေးတယ်သူကျွန်တော်ပြောချင်တယ်ဘာလို့ဆိုတော့ဒီနေ့လွတ်ပြေးတဲ့လူ78ယောက်လို့ဆိုပေမဲ့နေ့စဉ်နေ့တိုင်း ULAA ရဲ့အမခံမှ ULAA ကိုထောက်ခံပါတယ်ဆိုပြီးတော့ပြည်သူဖမ်းတာများနေပြီပေါ့ဖမ်းလာတော့များနေပြီ။အဲ့အရာတွေမှာတစ်ဖက်ကလွတ်ပေးပြီးတော့တစ်ဖက်ကဖမ်းနေကြတာကတော့ဒါကဂျယ်လန်းနဲ့အေနဲ့စစ်ကောင်နဲ့ဆက်ဆံရေးကြားမှာပေါ့။ဒါအဖို့ထစ်တပြန်ဖြစ်နေတာပေါ့
။လက်ရှိရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေဖွဲ့ကြတိုက်ပွဲတွေပြင်းထန်နေသလိုစိုးရွားတဲ့အခြေအနေတခုကိုရင်ဆိုင်နေရတာကြောင့်စစ်ကောင်စီနဲ့အေဖွဲ့ကြဘလို့တိုးတက်မှုမျိုးကိုမဆိုသတိထားစောင့်ကြည့်သွားမယ်လို့လည်းရခိုင်လက်နက်ကိုင်အေဖွဲ့ပြောခွင့်ရခိုင်ဒုက္ခကပြောပါတယ်
။ဟိုနောက်တစ်ခုကတော့ဒီအခုလက်ရှိအခြေအနေမှာဟိုရခိုင်ပြည်မှာလည်းပဲဒီဆိုးဆိုးဝါးဝါးအခြေအနေတွေနဲ့ဟိုရင်ဆိုင်နေရတဲ့အရှင်ဖြစ်ပါလေဆိုတော့အဓိကကတော့ဟိုကျွန်တော်တို့ဟာဒီပြည်သူတွေရဲ့တာဝန်တွေကိုဟိုထမ်းဆောင်နေတာဖြစ်တဲ့အတွက်ဟိုလက်ရှိအခြေအနေမှာဒီပြည်သူတွေရဲ့ဒုက္ခတွေကိုပို့ပြီးတော့မှတာအာရုံစိုက်ပြီးတော့ရည်တည်လှုပ်ဆောင်နေတာဖြစ်ပါလေဟိုဒါကြောင့်မို့လို့အခုဖြစ်ပေါ်တော်တယ်မှုနဲ့ပတ်သက်ပြီးတော့ပဲဖြစ်ဖြစ်တော့ဘလို့ဖြစ်ပေါ်တော်တယ်မှုမျိုးကိုမဆိုဟိုကျွန်တော်တို့အဖွဲ့အစည်းအနေနဲ့ဟိုတတိထားပြီးတော့ဟိုစောင့်ကြည့်တော့မှာဖြစ်ပါတယ်
လက်တော်အခြေအနေမှာတော့စစ်ကောင်စီအနေနဲ့ရခိုင်ပြည်နယ်အတွင်းစစ်အင်အားဖြည့်တင်းလာတွေဒေသခံပြည်သူတွေရဲ့ခီးသွားလာရေးကုန်ပစ္စည်းစားနပ်ရိက္ခာနဲ့စေဝါတည်ယူခွင့်တွေကိုကန့်သတ်နေရကြောင်းဒေသခံတွေကအခက်အခဲတွေတစ်နေ့တစ်ခြားပိုဆိုးလာနေတယ်လို့လည်းဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ
ကိုစံကြောတင်ပြပေးကြတော့ခင်ဗျာတော်ရချင်တို့ခုနားဆင်နေကြတာကတော့ဗီဒီယိုညမပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်မကြာခင်ဒုတိယပိုင်းနိုင်ဝင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးတော့ပါမယ်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုံမြင့်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်ဗီဒီယိုညမပိုင်း facebook.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/
င်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်စာဗီဒီယိုသတင်းလေးတွေနဲ့မောင်ညိုလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်တွေကိုနားဆင်ကြဖို့ရှိပါတယ်ပထမအဦးဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်နဲ့စပါမယ်ခင်ဗျာအမေရိကန်သမ္မတတက်တန်းဝက်လွတ်တော်ရွေးကောက်ပွဲပြီးဆုံးသွားချိန်မှာ2024အမေရိကန်သမ္မတရွေးကောက်ပွဲဘက်ကိုပြည်သူတွေအာရုံစိုက်လာကြပါတယ်။ VOA သတင်းတော်မစ္စယ်ကွင်းပြပို့ထားတဲ့သတင်းလွှာကိုမအီတန်စင်ကတင်ပြပေးမှာပါခင်ဗျာ
။ And we will make America great again.
2024 America သမ္မတရွေးကောက်ပွဲမှာဝင်ပြီးတော့ရွေးခံမဲ့အကြောင်းသမ္မတဟောင်းဒေါ်နယ်ထရမ့်ကလူငယ်သတင်းပတ်တွေမှာကြီးညာလိုက်ပါတယ်။ဒီချိန်နဲ့ပါဆိုရင်ထရမ့်က3ချိန်မြောက် America သမ္မတရွေးကောက်ပွဲဝင်မှာဖြစ်ပါတယ်။2021ဇန်နဝါရီလ6ရက်နေ့လွှတ်တော်ကိုလူအုပ်ကြီးဝင်ရောက်တဲ့ဖြစ်ရပ်မှာသမ္မတဟောင်းထရမ့်ပါဝင်ပတ်သက်မှုရှိမရှိစစ်ဆေးမှုမှာဦးဆောင်ဖို့အထူးအစိုးရရှိနေချုပ်တယောက်ကိုလက်ရှိသမ္မတဘိုင်ဒန်အစိုးရကလွန်ခဲ့တဲ့ရက်ပိုင်းမှာတင်တာဝန်ပေးခဲ့ပါသည်။သမ္မတဟောင်းထရမ့်ရာထူးကနေဆင်းပြီးတဲ့အချိန်တရိန်နှစ်ပတ်အကြာမှာလှုပ်ဝက်စာရွက်တွေတင်ထားသေးလားဆိုတဲ့အပေါ်မှာလည်းစစ်ဆေးမှုတွေလုပ်နေကြပါသည
်။ I'm here today to announce the appointment of a special counsel.
အများပြည်သူအာရုံစိုက်နေတဲ့လက်ရှိစစ်ဆေးနေတဲ့ရာဇဝတ်မှုစစ်ဆေးချက်နှစ်ခုနဲ့ဆက်ဆက်ပြီးအထူးဥဆောင်ဖို့ကျွန်တော်ကိုတာဝန်ချထားတာဖြစ်ပါတယ
်။မေရီကအစိုးရတက်တန်းဝက်လွှတ်တော်ရွေးကောက်ပွဲရလဒ်တွေထွက်ပြီးတဲ့အချိန်မှာအစိုးရရှိနေမေရစ်ဂါလန်ကအခုလိုကြေညာခဲ့တာဖြစ်ပါတယ်။ဒီမိုကရက်တစ်အထက်လွှတ်တော်နေရာတွေရှုံးမယ်လို့အများကထင်ထားတယ်လို့မဖြစ်ဖ ೇನೆ အထက်လွှတ်တော်လူများစုအဖြစ်မဲအနေငယ်အသာရပြီးတော့အထက်လွှတ်တော်မှာဒီမိုကရက်တွေအမတ်နေရာအများစုရသွားကြပါတယ်။အလို့တော်မှာ Republican တွေနေရအများစုရသွားတယ်ဆိုပေမဲ့ဒီထက်မကနေရပိုရဖို့အစတုန်းကမှန်းထားကြတာပါအထက်လွှတ်တော်ကိုဒီမိုကရက်တွေထိန်းချုပ်ထားပြီးတော့အလို့တော်ကို Republican တွေထိန်းချုပ်ထားတဲ့အတွက်ဒီမိုကရက်ပါတီဝင်ဖြစ်တဲ့လက်ရှိသမ္မတ Joe Biden အတွက်တော့သူ့ရဲ့နောက်ကျတဲ့တက်တန်းနှစ်နှစ်အတွင်းသူချလိုတဲ့ဥပဒေတွေအတည်ပြုနိုင်ဖို့ပိုပြီးတော့ခက်ခဲသွားမှာပါ
I'm proud to announce
American ပြည်ထောင်စုကို Democrat Party စနစ်နဲ့အုပ်ချုပ်တဲ့ခေတ်ကုံသွားကြောင်းကျွန်တော်ဂုဏ်ယူစွာကြေညာလိုက်ပါတယ်
ဒီနှစ်အတွင်းငွေကြေးဖောင်းပွားမှုတိုးလာတဲ့အပေါ်မှာပြည်သူတွေစိုးရိမ်လာတဲ့နောက်သမ္မတဘိုင်ဒန်ကိုထောက်ခံလူကြိုက်များမှု40ရာခိုင်နှုန်းကျော်ပဲကျန်တော့တဲ့အကြောင်းစစ်တမ်းတွေမှာဖော်ပြထားပါသည်။ဒါပေမဲ့လည်းအမေရိကန်တက်တန်းဝက်ရွေးကောက်ပွဲတွေမှာတော့သမ္မတဟောင်းထရမ့်ကြောထောက်နောက်ခံပြုထားတဲ့ကိုယ်စားလှယ်လောင်းတွေထင်သလောက်မနိုင်ကြတာကို Republican Party ဝင်တချို့ကသတိထားမိလာကြပါသည်။Republican Party ကိုစားပြုသမ္မတလောင်းဖြင့် Trump ဝင်ပြိုင်မှာကိုစန့်ကျင်တဲ့ Republican Party ခေါင်းဆောင်တွေလည်းရှိပါသည်။
We probably lose the White House with Trump.
Trump နဲ့သာဆိုရင်အင်ဖြူတော်ကအာဏာကိုပါကျွန်တော်တို့ Republican တွေလက်လွတ်ရနိုင်ပါလေ။ Trump မဟုတ်တဲ့တခြားတယောက်ဆိုရင်တော့ Republican Party ကသမ္မတရာထူးကိုရနိုင်ပါသေးတယ
်။2021 American လွှတ်တော်ကိုလူအုပ်ကြီးဝင်ရောက်ခဲ့တဲ့နောက်သမ္မတဟောင်း Trump ရဲ့ Twitter အကောင့်အပိတ်ခံခဲ့ရပါသည်။သူ့အကောင့်ကိုပြန်ပေးရကောင်းမလားဆိုပြီးတော့ Twitter ပေါ်မှာလူထုစည်းရေးကောက်ယူခဲ့တဲ့အခါမှာတော့လူ15သန်းကထောက်ခံတဲ့အကြောင်းပြောခဲ့ပါသေးတယ်။အဲ့ဒီနောက် Twitter ကုမ္ပဏီရဲ့အမှုဆောင်ရာရှိချုပ် Elon Musk က Trump ရဲ့ Twitter အကောင့်ကိုပြန်ဖွင့်ပေးခဲ့ပါသည်။ Twitter အကောင့်ပြန်ရသွားတဲ့ Donald Trump ကတော့သူတည်ထောင်ထားတဲ့ Truth Social လူမှုကွန်ရက်ကိုဆက်ပြီးတော့သုံးသွားအောင်မယ်လို့ပြောပါတယ်ရှင်။
မိုက်တန်စင်စီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။ပြည်အမေရိကန်တန်ကအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ အခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်း social media ပေါ်မှာလူကြည့်များတဲ့10မိနစ်စာဗီဒီယိုသတင်းလေးကိုပြောပြခြင်းပါတယ်။ယူကရိန်းဟက်ဆွန်မြို့နဲ့ရုရှားထင်းချုံနယ်မြို့ကိုဆက်သွယ်ပေးထားတဲ့တရားအပိုင်းပိုင်းကြိုးပြတ်နေပါတယ်။ခီးသွွားကနန်းနေအတွက်တော့ခရစ်စမတ်ကျွန်းမှာကာလန်ရှင်းပေးထားရပါတယ်။ဒီလို social media ပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေကိုမအေးတန်နာကျော်ကစူးစီးတင်ပြပေးထားပါပါခင်ဗျာ။
ယူကရိန်းနိုင်ငံကဟက်ဆွန်မြို့နဲ့ရုရှားထိန်းချုပ်ထားတဲ့နယ်မြေကိုဆက်သွယ်ထားတဲ့တရားကြိုးပြက်နေတာနိုဝင်ဘာလ15ရက်နေ့ကဒရုန်းနဲ့ရိုက်ခုထားတာဖြစ်ပါတယ်။အန်တိုနီဖစကီတရားအပိုင်းပိုင်းကြိုးပြက်နေတာပါ။တရားကဟက်ဆွန်မြို့ကနေရုရှားထိန်းချုပ်နီပရိုမြစ်အရှေ့ဘက်ကန်ကိုဖြတ်ကူးတဲ့တခုတည်းသောလမ်းဖြစ်ပါတယ်။ယူကရိန်းနိုင်ငံတောင်ပိုင်းမှာစီးဆင်းတဲ့နီပရိုမြစ်အနောက်ဘက်ကဟက်ဆွန်မြို့ကနေ2022ခုနှစ်နိုဝင်ဘာလ17ရက်နေ့မှာရုရှားတပ်တွေဆုတ်ခွာသွားချိန်မှာအဓိကတရားကြီးနဲ့ဒါဗီစေယုံတယုံကိုဖောက်ခွဲသွားခဲ့တယ်လို့ဟက်ဆွန်ဒေတာကောင်စီကပြောပါတယ်။ရုရှားတပ်တွေဘက်ကတော့အထူးကြိမ်မရှိဘူးလို့ရုရှားကဆိုပါတယ်။ရုရှားတပ်တွေထွက်သွားပြီးတဲ့နောက်မှာယူကရိန်းတပ်ဖွဲ့တွေနိုဝင်ဘာလ17ရက်နေ့မှာဟက်ဆွန်မြို့ထဲပြန်ပြီးဝင်ရောက်ခဲ့တာပါ။ဟက်ဆွန်မြို့ကရုရှားတို့ကျူးကျော်စီစတင်ပြီးတဲ့နောက်တင်းယူထားနိုင်တဲ့တခုရီသောဒေတာကိုစားပြုမြို့ဖြစ်ပါတယ်။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့ MAG မဂါကိုထောက်ခံတဲ့သူတွေနိုဝင်ဘာလ15ရက်နေ့ကဖလော်ရီဒါပြည်နယ်ဘန်ဘီချ်မြို့ကသမ္မတထရမ့်ရဲ့နေအိမ်ရှိလာပြီးတော့ထောက်ခံမှုပြနေကြတာပါ။သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့စောင့်ဘုတ်ဖြစ်တဲ့အမေရိကကိုပြန်ကောင်းမွန်အောင်လုပ်ဖို့ Made America Great Again မဂါကိုထောက်ခံသူတွေဖြစ်ပါတယ်။သူတို့ကသမရထွန်း2024သမရလောင်းနေရာအတွဲပြန်ရှင်ပြိုင်မှု2022နိုဝင်ဘာ15ည9နာရီမှာကျင်းပမယ်ဆိုတဲ့သတင်းကြောင့်မကျင်းညာခင်ကတည်းကအကြိုတင်အောင်ဝဲခံနေကြတာပါ။ဘေဂါစာတန်းအင်ဂျီတွေကိုဝှထားကြပြီးတော့ထရမ့်အနိုင်ရ2024ဆိုတဲ့ကပ်ပြားတွေလည်းခြင်ထားကြပါတယ်။သမရထွန်းပိုင်တဲ့ပန်းဘီချ်ပန်းဖြေစကန်ကိုရောက်တဲ့တရားမှာကခုံကဟုံးတွေတီးကြနေလည်းရှိပါတယ်။တချို့တွေကထရမ့်အိမ်နောက်ကဝေါ့လက်ကွန်ကန်ထဲမှာမော်တော်ဘုတ်တွေနဲ့အလန့်နေကင်ပြီးတော့လှည့်နေကြပါတယ်။လေရင်တစ်စင်းကတော့ #DeSantis2024 ဒေါ်နယ်မင်းရှုံးပြန်ပြီ2024 DeSantis ဆိုတဲ့စာတမ်းချိတ်ပြီးတော့ပြန်တန်းနေခဲ့ပါတယ်။ဆိုလိုတာကတော့သူနဲ့ရှင်ပြန်ဘက်ဖြစ်မဲ့ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis ကိုထောက်ခံမှုပြသတာဖြစ်ပါတယ်။ကဘာလူရဲ့တန်8000ပြည့်နှစ်နိုဝင်ဘာလ15ရက်နေ့မှာမွေးလာတဲ့ကလေးလေးတယောက်ဖြစ်ပါတယ်။အိန္ဒိယနိုင်ငံညူဒေလီမြို့ပြင်ဆေးရုံတရုံမှာမွေးဖွားတာပါ။ကဘာမှာနေထိုင်တဲ့လူရဲ့တန်8000ပြည့်သွားပြီလို့ကုလသမဂ္ဂတွဲချက်ရေးတွက်မှုကဖော်ပြတာဖြစ်ပါတယ်။ကဘာမှာလူရဲ့အများဆုံးတိုင်းပြည်ကတရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံတို့ဖြစ်ပြီးတော့ကဘာလူရဲ့စုစုပေါင်းရဲ့3ဘုံ2ဘုံကျော်နေထိုင်ပါတယ်။2023မှာတော့အိန္ဒိယဟာတရုတ်ကိုကျော်တက်ပြီးတော့ကမ္ဘာလူရဲ့အများဆုံးနိုင်ငံဖြစ်မယ်လို့ကုလသမဂ္ဂအချက်အလက်မှာပြောထားပါတယ်။ကမ္ဘာပံခန့်မှန်းချက်အရလက်ရှိမှာအိန္ဒိယကလူရေတန်1380တရုတ်နိုင်ငံကတော့လူရေတန်1400ဖြစ်ပါတယ်။ဒါမဲ့လည်းအိန္ဒိယမှာလူရေတိုးပွားနှုန်းက2011ခုနှစ်ကတည်းကပြင်းပြ 1.2 ရာခိုင်နှုန်းဖြစ်နေပြီးတော့ဒါဟာလွန်ခဲ့တဲ့10နှစ် 1.8 ရာခိုင်နှုန်းကနေကျဆင်းတာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုဥရောပနဲ့ဂျပန်တို့မှလည်းကလေးမွေးပွားနှုန်းဖြည်းဖြည်းနဲ့မှန်မှန်ကျဆင်းနေပါတယ်။ဩစတြေးလျနိုင်ငံ New South Wales ရှိနေမှာမြေရေမြေမြန်တက်လာလို့နိုဝင်ဘာလ16ရက်နေ့ကစီးပွားရေးလုပ်ငန်းတွေအိမ်တွေရေမြုပ်နေတာတွေ့ရပါတယ်။မြို့ရတဲ့ရေကြီးရဲ့ပြင်လေယာစိုက်ပျိုးမြေတွေကိုလည်းရေလွှမ်းနေတာပါ။နိုဝင်ဘာ14ရက်ကတော့ရေကြီးပြော့ပိတ်မိနေတဲ့ဒေသတွေမှာခေါင်မိုးပေါ်ကလူတွေအိမ်မွေးတိရစ္ဆာန်တွေကိုရဟယင်နဲ့လိုက်ပြီးကဲထုတ်ပေးနေခဲ့ပါတယ်။ရဟယင်မောင်တရာစင်ကျော်နဲ့24နာရီအတွင်းမှာကိုကဲဆဲမှုပေါင်း200ကျော်လှုပ်ဆောင်ခဲ့ရတာပါ။ဩစတြေးလျနိုင်ငံအရှေ့ပိုင်းမှာရေအကြီးကျယ်ကြီးရဒီနေ့အတွင်း4ချိန်ရှိသွားပါပြီ။နိုင်ငံအရှေ့ပိုင်းမှာရေဘေးနဲ့တွေ့ကြုံနေရတာ3လရှိခဲ့ပြီဖြစ်ပြီးတော့လာနီညာရာသီဥတုဖြစ်စဉ်ရှားရှားပါပါနှစ်တွေဆက်ဖြစ်နေလို့မိုးတွေပိုများနေရတာဖြစ်ပါတယ်။အခုတော့မိုးသက်သာသွားပြီးတော့ကောင်းငင်ပြားပြန်ပြီးမြင်ရနိုင်ပေမဲ့လည်းအန္တရာယ်ကမပြီးသွားသေးဘူးလို့အရေးပေါ်ကယ်ဆယ်ရေးအဖွဲ့တွေကသတိထပ်ပေးထားပါတယ်။ ကြောင်ကြားရောက်တော့မယ် Christmas အားလည်းရဲ့ပွဲတော်တွေမိလာထွန်းညီတာတွေမှာဗြိတိန်နိုင်ငံလန်ဒန်မြို့တော်ကနာမည်ကျော်တော်ဝင်ရုက္ခဗီဒဦးရဲ့ Hugh Garden ပန်းချံကနိုဝင်ဘာလ15ရက်နေ့မှာပဲပွဲတော်ချိန်ခါမီတွေထွန်းညင်လိုက်ပါတယ်။ပန်းချံနဲ့တမိုင်ခွဲကျော်လမ်းတစ်လျှောက်မီးလုံးပေါင်းတစ်တန်းကျော်ထွန်းညီထားတာပါ။ဒီနေ့မှာထူးခြားချက်ကတော့အပေါ်ကတွဲလဲဆွဲမီးလုံးတွေအမြင့်အာရုံကိုလှည့်စားတဲ့မီးလာပြကွက်တွေပါဝင်ပါတယ်။တွေးဆံပုံတွေမီးပေါင်းထိုးပြထားတာ Christmas သစ်ပင်ပုံဖော်ထားတာတွေလည်းတွေ့ရပါတယ်။အခုဖြစ်နေတဲ့ရုရှားရဲ့ယူကရိန်းနိုင်ငံကျူးကျော်စစ်ပွဲကြောင့်ဥရောပဒေသအများစုမှာတက်စမီရှားပါတာနဲ့ကြုံနေရစဉ်အခုလိုမျိုးမီးထုံးပွဲတော်ကျင်းပတာလည်းဖြစ်ပါတယ်။ကျူကာရင်တာဝန်ရှိသူတွေကတော့သူတို့ရဲ့မီးထုံးပွဲမှာဇီဝဒီဇယ်လောင်စာနဲ့ LED မီးတွေသုံးထားပြီးတော့တက်စမီသုံးဆွဲမှု40ရာခိုင်နှုန်းတက်တာအောင်လုပ်ထားတယ်လို့ဆိုပါတယ်။ဒီမီးထုံးပွဲကလည်းကိုဗစ်ကပ်ရေးကြောင့်နှစ်နှစ်ကြာပိတ်ထားပြီးအခု2022ခုနှစ်မှာမှအဲ့ဒီတွေကိုပြန်ပြီးလက်ခံတာဖြစ်ပါတယ်။ခေတ်ဖြစ်သူတွေကတော့ရှီယိုအခမ်းအနားတစ်ခုကိုနိုဗင်ဘာလ17ရက်နေ့ကထူးထူးခြားခြားကျင်းပခဲ့တာပါဂျပန်လိုရှီချီဂေါ်ဆန်ခွန်သာဆုံးတဲ့အခမ်းအနားကကိုယ့်ရဲ့ရင်သေးလေးတွေကြီးပြင်းလာတာနဲ့အနာဂတ်ကောင်းမွန်ဖို့ကျန်းမာရေးကောင်းဖို့အတွက်မိဘတွေဆင်နွှဲကြတဲ့ပွဲဖြစ်ပါတယ်ခလေးမွေးနှုန်းကလည်းကြာဆင်းနေတဲ့ဂျပန်နိုင်ငံမှာဂျပန်ဖျားကြောင်တစ်ကြောင်ကအခုတော့ဆက်ရွက်ခွေးတွေအတွက်အခမ်းအနားကျင်းပပေးတာပါရိုးရာဝတ်ဆောင်ကီမိုနိုနဲ့မိဘတွေအခမ်းအနားတက်ကြတာဖြစ်ပြီးတော့ဆက်ရုပ်ခွေးလေးတွေကိုလည်းကီမိုနိုဝတ်ပေးထားပါတယ်။ခွေးဆက်ရုပ်လေးတွေကအိမ်မွေးကြောင်တစ်ခါလောက်အရွယ်စားရှိပြီးတော့ဆိုနီကုမ္ပဏီကထုတ်လုပ်တာဖြစ်ပါတယ်။ဒီခန်းနာကိုလည်းဆိုနီကကြီးမှုပြုကျင်းပပေးတာပါ။ဂျပန်နိုင်ငံမှာခလေးမရှိတဲ့သူတွေပုံများလာပြီးတော့ဒီထဲမှာမှနေထိုင်စရာကလည်းကျဉ်းတာနေစဉ်အချိန်ကြာကြာအလုံးလုံးရတတ်တာတွေကြောင့်တွေးဆန်ချစ်သူတွေအတွက်ဆိုရင်အပြင်မှာခွေးတကယ်လိုက်မကြောင်းနိုင်မင်းနဲ့အလုံးသိမ့်မရှုပ်တဲ့ဆက်ရုပ်ခွေးလေးတွေကိုမွေးလာကြပါတယ်။
မေးတနာကျော်စူးစီးတင်ပြပေးထားတဲ့လူမှုကွန်ရက်ပေါ်မှာလူကြည်များတဲ့10မိနစ်စာသတင်းတူလေးတွေကိုကြည့်ရှုခဲ့ကြရတာပါခင်ဗျာ။သရရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။သရရှင်တို့အနေနဲ့ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတိုက်ရိုက်ကြည့်ရှုနားဆင်လို့ကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့ internet website စာမျက်နှာအပြင် Facebook နဲ့ YouTube စတဲ့လူမှုကွန်ရက်တွေကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုလို့ရနိုင်ကြပါတယ်ခင်ဗျာ။အခုတော့အမညညလင်းတင်ဆက်ပေးနေတဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုတင်ပြပေးဖို့အလဲရောက်လာပါပြီ။တန်တပတ်မှာအလုပ်လုပ်ကင်နေကြတဲ့မိဘတွေနဲ့အတူလိုက်ပါနေထိုင်ကြရတဲ့မြန်မာနိုင်ငံသားကလေးငယ်တွေရဲ့ပညာရေးအတွက်ဘယ်အစိုးရဘယ်အဖွဲ့အစည်းစီကမှအထောက်ပံ့မယူဘဲမိဘတွေရဲ့ထောက်ပံ့မှုနဲ့သာကိုတူကိုတဖွင့်ထားပြီးနိုင်ငံတကာသင်ယူညွန့်တန်းနဲ့တင်ကြားပေးနေတဲ့စာတင်ကြောင်းလေးအကြောင်းအမညညလင်းကနေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာတင်ပြပေးထားပါရခင်ဗျာ။
ကျောင်းသူလေးတွေဟာမြန်မာနိုင်ငံတော်တခြင်းကိုအပတရားတည်ဆူနေကြပေမဲ့သူတို့မွေးဖွားခဲ့တဲ့ဇာတိမွေးရက်မြေမြန်မာပြည်ထဲကစာသင်ခန်းထဲမှာတော့မဟုတ်ကြပါဘူး။ထိုင်းနိုင်ငံဘန်ကောက်မြို့နာကပထမဌာနီမှာရှိတဲ့မြန်မာစာသင်ကျောင်းလေးတစ်ခုရဲ့စာသင်ခန်းတစ်ခုရဲ့မှာပါ။လေးတွေဟာထိုင်းနိုင်ငံကိုအကြောင်းမျိုးမျိုးကြောင့်ရွှေ့ပြောင်းလာကြတဲ့မိဘတွေနဲ့အတူပါလာတဲ့အကြောင်းတွေအရွယ်ကလေးငယ်တွေနဲ့လူငယ်လေးတွေပဲဖြစ်ကြပါတယ်။ထိုင်းနိုင်ငံမှာရှိတဲ့မြန်မာပြည်သားကလေးငယ်တွေအတွက်ဒန်ရီလာ Learning Center DLC လို့ခေါ်တဲ့ဒီစာသင်ကျောင်းလေးရဲ့တက်တန်းကအခုဆိုရင်စနစ်နဲ့ဝင်ကျင်ရှိနေပါပြီ။ဒေါ်လွန်လွန်မွန်ကတော့ဒီကျောင်းလေးရဲ့တာဝန်ခံဖြစ်ပါတယ်
။တငယ်ချင်းလင်မယားနှစ်ယောက်ကပေါ့နော်သူက AIT ထဲမှာလုံလုံတယ်။လုံရင်းနဲ့သူက Z ထဲမှာကလေးလေးတွေကိုသူကကြည့်တော့သူကထိုင်းကလေးလို့သူကထင်ခဲ့တယ်တဲ့နောက်တော့မှသူတို့ကြည့်လိုက်တော့မြန်မာကလေးတွေပေါ့ မြန်မာကလေးတွေကဘာကြောင့်ဒီနားမှာရှောက်ပြီးစွန့်နေရတာလဲသူတို့မိကြီးတော့သူတို့ကြောင်းမတက်ဘူးပေါ့နော်ဆိုတော့အဲ့ဒီကနေပြီးတော့သူတို့2010မှာစခဲ့တယ်စခဲ့တယ်အဲ့မှာကျမက2017ကိုရောက်လာပြီးတော့ဒီကြောင်းလေးကိုဆက်ပြီးတော့ continue လုပ်ခဲ့တာပေါ့နော်ပြန်ဆက်ပြီးတော့လုပ်လုပ်ခဲ့တယ်အာကျမစလုပ်တော့ဈေးရောင်းနေပဲပေါ့နောက်တော့အခုမြင်တဲ့အတိုင်းပဲကျောင်းသားအယောက်80ရှိသွားပြီ
ကလေးတွေရဲ့ရှိရေးအတွက်ဒီကြောင်းလေးကိုရွေးချယ်ခဲ့တာလို့ဒေါ်စာလီဝင်းတင်ကတော့ပြောပါတယ
်မြန်မာပြည်မှာလဲထားခဲ့တဲ့ IRVC ကြောင်းထားတဲ့international ချင်းတူတူဒီမှာထားတော့မိဘနဲ့တူတူရင်အောင်မကွာနေရတယ်ဒါသမီးတွေနိုင်ငံရေးအခြေအနေလည်းမကောင်းတာနဲ့ဒီမှာအလဲခေါ်တယ်ခေါ်ပြီးတော့ဆ iam မိုင်းနဲ့အဆက်အသွယ်ရတော့ဝမ်းနဲ့တာတယ်ကိုသားသမီးတွေအတွက်လည်းစိတ်ချရတယ်အဲကြောင့်မလို့ဒီကြောင်းမှာထားတာinternational ကြောင်းချင်းတူတူဒီမှာထားတယ်ဆိုတာဒီမှာပြောမယ်ဆိုဈေးနှုန်းလည်းတက်တာတယ်စီကံလည်းကောင်းတယ်ကြောင်းချင်းတူတူရှင်လိုက်မယ်ဆိုရင်ဒီနေရာအဆအဆရရတာတယ်စီကံအဆငွေကြေးအဆပေါ့နော်အဲ့လိုမျိုးဒါမဲ့ဒီကြောင်းမှာထားလို့ရှိရင်တော့ကိုယ့်ရဲ့ယုံကြည်ချက်ကတော့ကလေးတွေအများကြီးတိုးတက်မှုရှိတယ်လို့ယုံတယ်။အဲ့ဒါကြောင့်မို့လို့ဒီမှာပဲထားချင်တာ
။ကလေးတွေကြောင်းထားတာစင်ပြေတယ်အရန်ကိုစင်ပြေတယ်။နောက်ပြီးတော့ကလေးတွေလေတတ်တယ်ဆရာဆရာမတို့လေသူတို့တင်တာအရန်ကောင်းတယ်စင်ပြေမှစင်ပြေပဲ။ဟုတ်ကဲ့
ကျောင်းခွင့်ရဲ့မနေ့မိုးလင်းတာနဲ့တာဝန်ခံဆရာတဦးကကျောင်းသူကျောင်းသားတွေကိုအိမ်နံရာရောက်သွားကြိုပေးပါတယ်တချို့ကလေးတွေကိုတော့မိဘတွေကိုယ်တိုင်ကလာပို့ကြပါတယ်
ကရင်နဲ့မုံလာတယ်။ကရင်လူမျိုးနဲ့မုံလာ။ဘာလို့ဆိုတော့ဒီကြောင်းသည်သလထိုင်းဈေးနဲ့နေတဲ့အတွက်ဒီနားမှာကရင်လူမျိုးရဲ့မုံလူမျိုးရဲ့နောက်ပြီးတော့ညမဗမာလူမျိုးရဲ့ပေါ့နော်။သုံးမျိုးရှိတယ်။နောက်ပြီးတော့သူတို့ကလက်လုံလက်စံအလုတ်သမားကလေးတွေဖြစ်တယ်။အလုတ်သမားတွေရဲ့ကလေးတွေညတယ်။တချို့ကဈေးရောင်းပေးရတယ်။တချို့ကကြတော့ဈေးဆိုင်မှာဝန်ထမ်းတချို့ကစိတ်ရောအလုပ်ရောဝန်ထမ်းပေါ့နော်ရှိသလိုတချို့ကြတော့လေစီးပွားရေးအတော်အတန်ပြေလည်တဲ့ကလေးတွေရှိတဲ့တချို့ကြတော့လေကုမ္ပဏီပိုင်ရှင်ကလေးတွေလည်းဒီမှာလာထားတာရှိပါတယ
်သူတို့ရဲ့နိုင်ငံရေးလှုပ်ရှားမှုတွေကြောင်းသမီးလေးရဲ့ပညာရေးအတွက်စိုးရိမ်ခဲ့ရသူကတော့မိခင်တူဦးဖြစ်တဲ့ဒေါ်ဤဤစာပါ
သမီးလေးကိုဟိုဒီတော်လန်ရေးပေါ့နော်ဒီတော်လန်ရေးဖြစ်လို့အသက်အတန်ခေါ်လိုက်ရတာသမီးလေးရဲ့လုံခြုံရေးပေါ့နော်အဆင်မပြေတော့လို့အသက်အတန်ခေါ်လိုက်ရတာခေါ်လာတော့ဟုတ်ပါပြီဒါပေမဲ့ဒီရောက်လို့ရှိရင်ចောင်းဘယ်လိုထားရမလဲဒီမှာမြန်မာចောင်းလို့မရှိဘူးနောက်ပြီးတော့ထိုင်းចောင်းထားဖို့ကကြတော့လေကိုကထိုင်းလူမျိုးလည်းမဟုတ်တဲ့ခါကြတော့နောက်တစ်ချိန်ဗမာပြည်ပြန်တဲ့ခါကျဒီထိုင်းပညာရေးရဲ့ကိုမြန်မာပြည်မှာဘာမှလည်းလုပ်စားလို့မရဘူးပေါ့နော်နောက်ကဘာလည်းသွားလို့မရဘူးခါကျတော့အရန်ကိုအခက်ခဲဖြစ်တယ်အရန်ကိုစက်များတယ်ဟိုလုံခြုံရေးရလည်းအဆင်မပြေတော့ဘူးအသက်အန္တရာယ်လည်းစိုးရိမ်နေရပြီခေါ်လာပြီးရင်လည်းတမီးလေးရဲ့ပညာရေးနှောက်နှဲသွားမှအင်မတန်ကြောက်တယ်ပေါ့နော်မိဘတယောက်နဲ့ အဆင်မပြေဘူးအဲ့ဒါနဲ့ကျောင်းသားမိဘတယောက်စီကနေပြီးတော့ကန်ကောင်းပြီးတော့အမှဒီဆရာမကြီးကျောင်းကိုတည်င်းကြရသွားတာပေါ့နော်နောက်တော့ဟိုဘယ်လိုပြောမလဲကန်ကောင်းတော့ပေါ့နော်ဆရာမကြီးနဲ့ဒါမတွေ့လို့ရှိရင်မမျော်လင့်ရဲ့ဆရာပဲအဲ့လိုသမီးလေးရဲ့ပညာရေးပေါ့နော်အဲ့ဒါနဲ့ဆရာမကြီးကျောင်းကိုရွေးချယ်ဖြစ်သွားတာပေါ့အဓိကကတော့ဒီနိုင်ငံရေးကျောင်းပဲပေါ့တကယ်လို့ဒီနိုင်ငံရေးကျောင်းတာမဟုတ်ဘူးဆိုလို့ရှိရင်တော့ညီမတို့ကထိုင်းမှာလည်းဟိုတတ်တတ်လုံးလည်းမနေနိုင်လေအာစူဆောင်းပြီးတော့ပြန်มาပဲပေါ့နော်ဗမာပြည်ကိုသမီးလေးလည်းဒီဒီရိုးရိုးကျောင်းဝင်ပဲဆက်တက်နေပေါ့အဲ့လိုမျိုးပေါ့
So clearly you phrase လုပ်တဲ့ဟာတောက်တမျိုးဒီမနက်ပြောချင်အောင
်DLC ကျောင်းလေးကတင်ယိုးညွှန်းတဲ့နဲ့တင်ကြားမှုပုံစံနီးစနစ်တွေကလည်းမြန်မာပြည်ကရောထိုင်းနိုင်ငံကပါတခြားမြန်မာစာတင်ကျောင်းတွေနဲ့ကွာခြားတယ်လို့တာဝန်ခံဒေါ်လွန်လွန်မွန်ကပြောပါတယ
်ဘလို့ကွာခြားလဲဆိုတော့သူတို့ကမြန်မာတင်ယိုးယူမယ်အာသူတို့က 90% လောက်ယူတယ်ပြီးသူကထိုင်းနဲ့အင်္ဂလိပ်ကိုသူတို့နည်းနည်းထပ်ထည့်မယ်ပေါ့နော်ရှိတယ်အာတချို့ကျတော့ဒီအာအကုံလုံးညမာတင်ယူအကုံလုံးယူတာရှိတယ်ဆိုတော့ဒီကျောင်းရဲ့ကွာခြားချက်ကတော့ဒီကျောင်းကတော့အာဒီ international ကိုပဲသုံးပြီးတော့အသုံးပြုထားတာပဲဖြစ်တယ်အဲနောက်ပြီးတော့ကကျမတို့ဒီ ACE ဆိုတဲ့အာဒီဒီတင်ယူညွှန်းတန်းကဘာအတွက်ကောင်းလဲဆိုရင်သူကတူးချင်းစီအလုံးလုပ်တယ်ပြီးရတော့မတူညီတဲ့အတန်းတွေကိုအတူတူထားပြီးတော့တူးချင်းစီSupervise လုပ်တယ်ဒီကျောင်းမှာ teacher ဆိုတော့ ward မရှိဘူး supervisor ရော administrator ရောဆိုတော့စကလုံးမရှိတယ်သူကကလေးတွေကို supervise လိုက်လုပ်ပေးရတယ်တယောက်ချင်းစီသွားတယ်တယောက်ကဟိုသူကဘယ်လိုခေါ်တူးချင်းစီကို approach လုပ်တယ်အရင်ညွှန်တန်းဖြစ်တယ်ပေါ့နော် conventional time နဲ့စပင်တာ
မြေလေးပညာရေးကောင်းမှုအမြဲစိတ်ပူနေရသူကတော့အဖွားဖြစ်သူဒေါ်လွန်လွန်အောင်ပ
ါခေခါလည်းမကောင်းဘူးဆိုတော့ဒီကိုခေါ်တင်လိုက်တယ်ခေါ်တင်ပြီးတော့ခုနှစ်လရှစ်လကျမဒီဆရာမကြီးနဲ့တွေ့တာပေါ့တွေ့တော့ဆရာမကြီးစီမှာလာပြီးတော့ထားပြတာပေါ့တိုးတက်မှုကတော့အများကြီးပဲတတော်ကိုတိုးတက်တယ်ဘာလို့ဆိုတော့တော်ရွာအနေနဲ့ပညာရေးရတအားကိုနှိမ့်ကြတယ်ပေါ့နော်မြန်မာစာကစလုံးဝကိုပြီးပြီးပြင်းပြင်းမတင်ပြနိုင်ဘူးအကြောင်းဒီမှာပဲတစ်နှစ်ရရနှစ်နှစ်ရရရသလောက်ထားမယ်အလုံးခြေနေတွေကောင်းရင်ပြန်တဲ့ခါကျရင်သူ့ကိုခေါ်ပြီးတော့မြို့မှာထားမယ
်နော်မီရီဖူးနဲ့လျန်ထန်အောင်တို့ကမြမပြီမှာအလေတန်းအထည်ပညာသင်ကြားခဲ့ရသူတွေဖြစ်ပါတယ
်သင်ကြားရေးပိုင်းကတော့အများကြီးကွာခြားမှုရှိတယ်ဒီမှာကျတော့ self study လုပ်ကြတာလေမြမကျတော့အများနဲ့သင်ရတာပြီးတော့ဘယ်လိုပြောရမလဲဒီမှာကျဒီမှာတင်တာကျတော့ English skill ကပို့ပြီးတော့တိုးတက်တယ်။မြမာပြည်မှာကျတော့တိုးတက်ပြင်မယ်။အများနဲ့ကျတော့ကွာဆရာဆင်မလည်းအရင်လိုက်ကြည့်လို့မရဘူး။ဒီမှာကျတော့ကျောင်းသားရဲ့အကုန်လုံးတရားကြည့်ပြီးလို့ရရပေါ့နော်။တရားရေးပန်းကတော့ကွာပါတယ်
။ဟိုအများကြီးမှာဆိုကျောင်းတက်ရင်အလွတ်ကျတယ်ပြီးတော့စားတယ်ပေါ့ပြောရမယ်။ဒီမှာဆိုရင်အခုလောက်တယ်အခုလောက်လိုက်ပြီးသွားရင်အိမ်ကျူရှင်ဆိုတာမရှိဘူး။မြန်မာဆိုကျူရှင်တက်ရတယ်ပတ်စံလေးခုံးတယ်။အဲ့တော့ကတောက်ချင်းလည်းမဟုတ်ပြီးတော့သူကအများကြီးနဲ့တခါတည်းတန်းဖြည့်ရတဲ့ဆံဝဲကြရများတယ်ပေါ့ဒါပေမဲ့ဒီမှာဆိုရင်တအုပ်လောက်တခါဖြည့်တန်းပြီးွားရင်တော့တန်းတက်သွားဆိုတော့အများကြီးနဲ့ဆိုရင်တော့ဒီမှာပို့ပြောင်းပါ We are the ones who make a
သင်ကျောင်းလေးမှာတက်ရောက်နေတဲ့ကလေးတွေရဲ့အနာဂတ်ကိုလည်းစိတ်ချယုံကြည်မှုရှိစေတယ်လို့ဆိုပါတယ်
။ဒီ ACE ကတခြား international အာသင်ယူညွှန်းတန်းတွေအထက်ကိုသူကပိုရှိတည်ရှိကြတဲ့အတွက်ကြောင့်အရှိကိုရောက်တဲ့အတွက်ကြောင့်သူကဒီမှာ level 9လောက်ပြီးသွားပြီဆိုရင်သူက GED program ကိုဝင်ဖြေလို့ရတယ်။ GED ဆိုတာအလွယ်တကူလေးပြောရရင်တော့ American 12တန်းပေါ့American 12တန်းမှာကိုဖြည့်ပြီးရင် GED ကိုလက်ခံတဲ့ international တိုက်ပွဲတွေထိုင်းနိုင်ငံမှာအများကြီးရှိတယ်။ဆိုတော့သူတို့ဆက်သွားလို့ရတယ်။အဲတချို့ကတဝက်တပြည့်နဲ့မြန်မာပြည်ကိုပြန်မယ်ဆိုရင်လည်းသူတို့ရဲ့ဟိုလုံလောက်တဲ့သင်ကြားမှုမျိုးတွေနဲ့သူတို့ပါသွားနိုင်တယ်ပေါ့နော်။အဲ့မှာလည်းမြန်မာပြည်မှာတိုက်သူဆက်တက်လည်းရသလိုထိုင်းမှာဆက်တက်လို့လည်းရပါတယ်။
နော်ဂျူလီယာဝင်းကတော့ DLC ကျောင်းလေးကနေချင်းမိုင်တက္ကသိုလ်ကိုဝင်ခွင့်ရခဲ့သူတူပါ
ဒီ DLC မှာဒီလို volunteer လုပ်နေတဲ့ဒီဘက်အင်္ဂလိပ်စာတခဲ့ပေါ့နော်ဒီမှာဒီ AC ဘက်ပြန်တက်တဲ့အချိန်မှာဘာပြန်ရလဲဆိုတော့ဒီ self study ပြန်ရပါတယ်အဲ့ချိန်ကကျတော့ဒီလိုဟိုမြန်မာပြည်နဲ့ထိုင်းကျောင်းမှာမဟုတ်ဘူးဆရာမကြီးလိုက်တဲ့အင်ဇိုင်ပေးရမဟုတ်ပဲねကိုကကိုဒီလိုဒီချိန်အတွင်းမှာဒီ go ပြရမယ်ဆိုရယ် self study skill ကိုရွားခဲ့ရပါတော့ပြီးတော့ဒီ skill ကဒီ university ရောက်တဲ့အချိန်မှာအရင် useful ဖြစ်သွားတယ်ဘာဖြစ်လို့ဆိုတော့ university ရောက်တဲ့အချိန် professor တွေကဘာမှအဲ့လို force မလုပ်တော့ဘူး you have ကိုပဲ time management နေလောက်ရတယ်ဆိုတော့ကို goal နဲ့ကိုလောက်ရတဲ့အချိန်မှာဒီက3 key skill ကအဲ့မှာအရင် useful ဖြစ်သွားတယ်ပေါ့ဒီလိုမျိုးအခက်ခဲရှိပေမဲ့လည်းအာဘာလို့ရှုံးဟောမှာဖြစ်ပဲနဲ့ကိုရတဲ့ opportunity ကိုရအောင်ယူပြီးတော့ဒီပညာရေးကိုမရက်ဖို့အတွက်ဟောတိုက်တွန်းနေတယ်ပေါ့နော်။ဘာဖြစ်လို့ဆိုတော့ဒီမျိုးနိုင်ငံကဒီပြန်ပြီးပြန်ပြီးတော့အာထူထောင်ဖို့လိုတဲ့အချိန်မှာဒီ professional အများကြီးလိုတယ် in different field ပေါ့နော်။ဆိုတော့ဒီအရာတွေကိုရောက်ဖို့အတွက်ဒီ education နိုင် bridge တစ်ဆင့်သွားမှာဖြစ်တယ်။အဲဒါကြောင့်မို့ပေါ့နော်။အဆုံးမသက်လိုက်ပါနဲ့လို့ကိုပညာရေးရော
a friend
သားသမီးနှစ်ယောက်အတွက်ဒီကျောင်းလေးမှာပညာသင်ကြားခွင့်ရတာကျေနပ်မိသူကတော့မိခင်တူဦးဖြစ်တဲ့ဒေါခင်မြင့်မှာ
ကလေးတို့ကတော့တော်တော်စင်ပြေတယ်မိဘတို့လည်းအလောက်သွက်လောက်လို့ရတယ်နောက်ပြီးတော့ကလေးတို့လည်းအများကြီးတတ်တယ်ဆရာဆရာမတို့လည်းဟိုတင်သူတို့တင်ပေးတာလည်းတော်တော်ကောင်းတယ်နေထိုင်ရောသွားလာရောအကုန်လုံးစင်ပြေတယ်
စီဝါရီဘဝရတ္တိရေးအတွက်ရုန်းကန်လှုပ်ရှားနေရတဲ့မိဘတွေနဲ့အတူလိုက်ပါခဲ့ကြရပြီးမနေ့ကျောင်းတက်ချိန်ရောက်ရင်ကိုယ်နိုင်ငံတော်တချင်းနဲ့အတူထိုင်းနိုင်ငံတော်ရဲ့တချင်းကိုပါတည်ဆူကြရတဲ့ကလေးတွေကတော့သူတို့ရဲ့အနာဂတ်ပညာရေးလမ်းပေါ်မှာကြိုးစားရှောက်လန်းနေကြရတာပါရှင်
မညညိုလင်းစီစဉ်တင်ဆက်တဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြရတာပါခင်ဗျ။ဗီအိုအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ဒီကနေ့အင်္ဂါနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။ညဘက်မြန်မာဘာသာအစီအစဉ်တွေကိုလိုင်းနိုမီတာ32နဲ့51တို့အပြင်လှမ်းလိုက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကိုဥတမောင်တန်ကတင်ပြပေးပါအောင်မယ်ခင်ဗျာ။
တော်ရှာပင်လဲပါဝင်ပင်လဲရေရောက်ဒေတာစောင့်ကြည့်ရေကဲဆက်ကူညီရေးနဲ့တရားမဝင်ငါးဖားလုပ်ငန်းတွေကိုအရေးယူဖို့အတွက်ဖိလစ်ပိုင်ပင်လဲရေရောက်အနာပိုင်ဖွဲ့စည်းတွေကိုဒေါက်တာဒေါ်လာ9.5တန်ထောက်ပံ့ကူညီမယ်လို့ဒုတိယသမ္မတကမ်လာဟဲရစ်ကကြေညာလိုက်ပါတယ်။အမေရိကဒုတိယသမ္မတဟာတော်ရှာပင်လဲဒေတာအစွန်းနေရာဖိလစ်ပိုင်မြောက်ပိုင်းကျွစုဒေတာကိုဒီကနေ့တွားရောက်ခဲ့ပါတယ်။အဒီနေရာမှာတရုတ်နဲ့ဖိလစ်ပိုင်တို့ဟာဒေတာတွင်ရေပိုင်နဲ့တင်းမာမှုဖြစ်နေပါတယ်။လောလောဆွာရေချောင်းသွားလာခွင့်ကိုအမေရိကန်ဘက်ကလိုလားတယ်ဆိုတာနဲ့ဒေတာတွင်မဟာမိတ်တွေကိုအမေရိကန်ပြည်တော်စုအနေနဲ့ထောက်ခံပံ့ပိုးမယ်ဆိုတာကိုပြသဖို့အတွက်အမေရိကန်ဒုတိယသမ္မတကဒီနေရာကိုသွားခဲ့တာပါတရုတ်ကာကွယ်အမေရိကန်ကာကွယ်ဝန်ကြီးနဲ့တရုတ်ကာကွယ်ဝန်ကြီးတို့နှစ်ဦးဟာကမ္ဘောဒီးယားနိုင်ငံ Siem Reap မှာပြုလုပ်နေတဲ့ကာကွယ်ရေးဝန်ကြီးများအစီအဝေးပြင်ပဘေးဘက်မှာအင်ကာနီကတရားတွေ့ဆုံဆွေးနွေးခဲ့ပြီးတူတက်မှုတွေရှိခဲ့တယ်လို့တစ်ဖက်တာဝန်ရှိသူတွေကထုတ်ဖော်ပြောဆိုကြပါတယ်။ထိုင်ဝမ်အရေးပါဝင်လုံခြုံရေးနဲ့လူခွင့်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပြီးနိုင်ငံရည်တည်ချက်တွေကိုအလျှော့ပေးစရာမလိုဘဲတူတက်မှုတွေရှိခဲ့တယ်လို့ပြောပါတယ်။နိုင်ငံဆက်ဆံရေးမှာပြိုင်ဆိုင်မှုတွေဆက်လက်ရှိနေမှာဖြစ်ပေမဲ့ဒီပြိုင်ဆိုင်မှုတွေကိုပဋိပက္ခအတွင်းမရောက်ရှိအောင်နိုင်ငံအတူတကွလှုပ်ဆောင်ကြဖို့သဘောတူခဲ့တယ်လို့အမေရိကန်ကာကွယ်ဝန်ကြီးဌာနအကြီးအကဲရာရှိသူကပြောကြပါတယ်။ဩစတြေးလျနိုင်ငံဟာစစ်ကောင်စီတာဝန်ရှိသူတွေနဲ့ဗန်လုံငန်းရှင်တွေကိုပိတ်ဆို့အရေးယူသင့်တယ်လို့ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးပညာရှင်ရှွန်တာနဲ့ကပြောလိုက်ပါတယ်။ဘဲပန်ဘဲငွေချေးဖွဲ့စည်းရဲ့လို့တော့စီးပွားရေးပညာရှင်ရှွန်တာနဲ့ကတိတိကျကျပြောမသွားခဲ့ပါဘူး။ကနဦးသူ့ကိုဖမ်းဆီးပြီးစစ်ဆေးနေတဲ့အချိန်မှာဗြိတိန်ထောက်လိုင်းရေး MI6 အတွက်အလုပ်လုပ်နေတယ်လို့ယူဆစစ်ဆေးခဲ့တယ်လို့လည်းသူကဆိုပါတယ်။မနေ့တနင်္လာနေ့ကတည်းကဩစတြေးလျသတင်းစာမှာဖော်ပြခဲ့တဲ့အင်တာဗျူးမှာပမောက်ကရှွန်တာနဲ့ကအခုလိုပြောခဲ့တာပါ။မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေအတွင်းခရီးရန်ဖျားเจ้าနေတဲ့ခရီးရန်ဖွဲ့စည်းတွေကိုစစ်တပ်ကပြစ်မှတ်ထားတိုက်ခိုက်နေတဲ့ပေါ်စိုးရိမ်မိတဲ့အကြောင်းခရီးရန်အသင်းဖွဲ့တွေကပြောတာကို UCA သတင်းကဖော်ပြလိုက်ပါတယ
်။နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကိုဥတမောင်တန်းကတင်ပြပေးခဲ့တာပါခင်ဗျာ။ဒီကနေ့အတွက်အစီအစဉ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်စီစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်းနဲ့ PJ Elliot တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇွန်ဝင်လိုက်ပါခင်ဗျာ VOA American အတန်းရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုခဲ့ကြရတာပါ VOA ကိုကြည့်ရှုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါရခင်ဗျာသောရရှိမန်နဲ့ကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေခတ်သိမ်းကင်းဝေးပြီးတော့လူရင်းဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.